အလနာရမေနခေါမဟာယမဟာစေနကုမောဇာတေခေါလုံးယခေါစေဒီဒီဘာလောရီတောကိုယံနုနေဆန်ရောက်လို့နေအောင်ချမ်းသာရက်ပြည်နေလာယံကံမြင့်ကြောင်းတဲ့ဓမ္မယုံွယ်စင်ခြင်းဘာဖြစ်လို့အသည့်ဓမ္မပဒင်အခန်းသား ဥဝေကျေဒောသနာတာမောင်ရပုံခန့်သမီးမောင်ရချာရှင်မိသားစုဤအမဒါနာဓမ္မနာအဖြစ်ခေါ်ကြအပ်သောစိတ်ကိုမေ့လာသုံးသက်ခြင်းကြောင့်တရားဒေသနာတော်ဘုရားမြတ်စွာဤမဟာဒုက္ခကိုအာယုဒုတ္တိကြည်ပတ်စွာအပ်သော
ဝန္ဒနာမအာဒိသတ္ထာကိုမြတ်စွာဘုရားရှင်စတင်ရဲ့အမ္ပါယောတမသောတိနိတယမေယံကာလံသရဏောတိတုဒရာမိခေရံကတောမောတာဟိတယန္တာသောနမောမဟာကရုဏိကတ္တတ္တယောနာသောဝိနိယမြတ်စွာတတဝါဤ ချမ်းသာစီးပွားလူလာတောင်းတဘုံဘုံခါတဲ့နာထမိညာခြင်းရှင်တော်မြတ်ဖရာသည်ကမ္မဘောဓိဟိပိဂေဒဝါအေတ္တသင်္ချာတို့ဖြင့်တော်လဲအဘယ်ပြည့်ရည်တဲ့တိုင်းတာပေါ်ကြခြင်းမှာမစွမ်းနိုင်ပါသောကာလလေးအသင်ချေသိရောရှိကြသောကာလပါလို့ လောကဝိဒါယတနာလောကဤအကျိုးစီးပွားအလုံးကအတိတ်ကရံဤဥစ္စာအသက်ချိန်လက်အင်္ဂါမိတ္တကြီးမာသမီးတာနေတ္ထာဇနီစံမြင့်ကြီးကိုကြတိထဝေငါးရဲ့အစုံခဲရသောဘုရောဟုတရောတော်ဘုရားရှင်ယံဤတန်ကျိုးကိုအပြုတော်မူရသည်ဖြစ်၏ ခေရဝေချင်းရဲ့အသက်ဆုံးရဲ့နှလုံးစိတ်ဝန်ကိုယ်ဤပြမင်းတို့ကနောဘဝတဏ္ဍာချိန်ပါများစွာရောက်မှုကရရှာလိမ့်မည်။မာတ္တမိကတ္တဝါမြတ်ရေသားရဲ့သနာချိန်မှာဂရုဏာဆင်းရှိတော်မူသောတသနာရတဝိရိယများစွာတတဝါဤ ချမ်းသာစေပါလိုတာတောင်းတဘုံဘုံခါတဲ့ဖြင့်နာထမိညာသူရှင်တော်မြတ်ဗျာအာနမောယုတိကြောင်းကြောင့်မလုံးမြုပ်ဤကရောယုတုရှိခိုးခြင်းသည်အတုဝဲဒုစင်စင်မတည်ဖြစ်ပါစေတည်း စိတ်ကိုလိမ့်လာ၃၀ချင်းယုံကြောင်းကိုလိမ့်လာ၃၀ချင်းယုံကြောင်းကိုလိမ့်လာပြီးရဲ့အခါကျတော့စိတ်နဲ့စိတ်တိတ်ပေါင်းဖွဲ့ထားတဲ့နံကြောင်းကိုလည်းလိမ့်လာပြီးခဲ့ကြပြီဒီကနေ့နံတရားတွေကစိတ်ကိုပြီးတဲ့အချိန်တော့ပြီးတော့လိမ့်လာ၃၀ချင်းကြရအောင်ဘုရားဖြစ်စိတ်ကြောင်းကိုပြောမယ်ဆိုလို့ရှိရင်
စေတိကလည်းပဲပါလာသို့တော်စေတိအကြောင်းလေးကိုနောက်ရမြားမှာသိချင်ပြောမှာဖြစ်တယ်ဘာလို့လဲဒီကနေ့သိချင်စေတိကိုပဲလေးလာသုံးသပ်ကြည့်ကြရအောင်ဒီကနေ့ပြောတဲ့စိတ်ဆိုတဲ့အချက်မှာစေတိတွေမပါသေးဘူးလို့ပြောမှတ်ပါပါဆရာဒါပေမဲ့ပြောနေကြတဲ့စိတ်စိတ်လို့ဆိုတဲ့အချက်မှာတော့စေရောစေတိရောမျိုး စေမချမ်းသာဘူးလို့ပြောတာစိတ်တတ္တကချမ်းသာတယ်မချမ်းသာဘူးမရှိဘူးစေတသိက်နဲ့တွဲမှာစိတ်ချမ်းသာတယ်စေချမ်းသာဘူးလို့ပြောလို့ရတယ်မှန်ပါဗျာစိတ်ပြောလဲစိတ်မပြောဘူးအဲဒီကအမပြောလဲစိတ်မပြောလဲစိတ်ဆိုတာစိတ်စတတ္တကပြောတာလည်းမရှိဘူးမပြောတာလည်းမရှိဘူးသဘာဝစိတ်ပဲမှန်ပါဗျာစေတသိက်တွေနဲ့တွဲတဲ့အခါကျတော့မှပြောတယ်မပြောဘူးဆိုတာဖြစ်တယ်လို့ပြောမှန်ပါ
ဒီလိုစိတ်ကိုယ်ရည်တစ်ခုနဲ့အကြောင်းကိုပြောရအောင်စိတ်ဆိုတဲ့သဘာဝတရားလေးဟာနာလဲမှာတော့ तू က မူလပဒါနာအဓိကကြတယ်စေတိတ်တွေရဲ့ဥဆောင်ဥရဲ့ဖြစ်တယ်ဒါကြောင့်မို့သုံးတန်ပါဠိတော်တွေထဲမှာဓမ္မပဒကံထာကမနောပုပ္ပေကမဓမ္မခံစားမှုမှတ်သားမှုစိတ်ဆောင်မှုဆိုတဲ့တဘာဝတရားတွေထဲမှာစိတ်ဟာရှေ့ရဆောင်းနေပါတယ်လို့ဘုရားမြတ်စွာဘုရားကဒီလိုခေါ်တယ
်မှန်ပါပါဘုရ
ားစိတ်ကရှေ့ဆောင်းနေတယ်ဆိုတာစိတ်ဖြစ်မှစေတသိက်တွေဖြစ်လာတယ်စိတ်မဖြစ်ရင်စေတသိက်တွေမဖြစ်ဘူးဖြစ်တဲ့အခါမှာတော့တူတူပဲဖြစ်ကြတယ်ဒါမို့အတူတဘဝဖြစ်တယ်အတူတဘဝချုပ်တယ်အာယုန်တစ်ခုလည်းကိုစုပြီးတော့အာယုန်ပြည့်ကြတယ်။မြေယဝတ္ထုကလည်းတစ်ခုလေးပဲ။ဆိုလိုတာကစိတ်နဲ့စေတသိက်ဟာတစ်ခုအနေနဲ့ဖွဲ့စည်းထားတယ်။မှန်ပါတယ
်။
ဆိုပါစို့ယုံရှိခုဆိုတာဟာတစုတည်းကယုံရှိခုအပေါင်း၊ဘူးအပေါင်း၊ဆယ်ခုအပေါင်းဆိုတာလိုပဲ။စိတ်မှာလည်းအနေဆုံးရှိခုပေါင်းထားတဲ့စေတသိက်ခုနှစ်ခုနဲ့စိတ်တစ်ခုဒါကဖြစ်စင်မှာအဲ့ဒါလို့ကြောင်းမှန်ပါတယ
်
ဒီကနေ့စိတ်တစ်ခုဆိုတာရဲ့အကြောင်းကိုပြောစိတ်ကိုခွဲခြားစိတ်ပြန်လိုက်တဲ့အခါအရေးမှတရားတော်ပြစိတ်ဟာ89မျိုးရှိတယ်89မျိုးဆိုတာရှိနိုင်တာကိုပြောတာမှန်ပ
ါ
တယ်ဒီလိုရဲ့နေချက်ကမှရှိနေတာကိုပြောတာမဟုတ်ဘူးရှိနိုင်တာကိုပြောတယ်မှန်ပါတ
ယ်
ဘုရားရေရှင်ဘောမှာဆိုရင်89မဖြစ်ဘူးလူရဲမှာလည်း89မဖြစ်ဘူး89ဆိုတာဘိုးရပါလိမဟုတ်ဘူးလေနော်
မှန်ပါဗျာအ
ဲ့ဒီ89ကိုပဲစိတ်တစ်ခုစိတ်တစ်ခုရဲ့90လို့ခေါ်တာမှန
်ပါဗျာ
တစ်ခုရောက်နေတဲ့90 89ဇာတိရားတွေနဲ့မြောက်ပွားလိုက်တဲ့အခါကျတော့လောကုတ္တရာစိတ်ဟာအကျယ်ဖြစ်ချင်မှုတရား24အဘိဓမ္မာတဲ့ပုဂ္ဂိုလ်တိုင်းဟာရှေးဥစွာစိတ်89အကျယ်တရား21ဆိုတာအကြောင်းနာဝရှိနေကြပြီလားမှန်ပါပါတယ
်
တောဒီနေ့ဒီနေ့ရမှာအဲ့ဒီဘိဓမ္မာသင်္ဃာကျမ်းကစိတ်တိုင်းမှာပြဆိုထားတဲ့အစဉ်နဲ့ပြောပဲနဲ့လူရိယတဏ္ဍာမှာဘယ်ပုံပဲဖြစ်လာတယ်ဆိုတာကိုမြင်ဖို့ဘုန်းကြီးကပြောပါမှန်ပါပ
ါ
ကျမ်းစာထဲမှာတော့မှတ်တမ်းတင်ထားတဲ့အနေနဲ့ရေးသားထားတာစုံစုံစီစီရေးသားထားတာနော်
မှန်ပါပါဗ
ျကျမ်းစာထဲကအစဉ်နဲ့လူတွေရဲ့တဏ္ဍာမှာဖြစ်တဲ့အစဉ်ကတစ်မျိုးစီပဲကျမ်းစာထဲကအစဉ်ကိုဒေသနဲ့ကမလို့ခေါ်တယ်ခေါ်ပြောတဲ့အစဉ်ခေါင်းစဉ်နဲ့ခေါ်သွားတာဖြစ်စဉ်မဟုတ်ဘူးအစဉ်ဆိုတာနှစ်မျိုးရှိတယ်ခေါ်ပြောတဲ့အစဉ်လားဖြစ်စဉ်လားကျမ်းစာထဲမှာပေါ်ပြထားတာကပေါ်ပြတဲ့အစဉ်အနေနဲ့သာပေါ်ပြတာလူတွေရဲ့တဏ္ဍာမှာဖြစ်နေတဲ့ဖြစ်စဉ်တွေပြောတာမဟုတ်ဘူးအဲ့ဒါကြောင့်မို့လို့လူတွေရဲ့တဏ္ဍာမှာစိတ်ဆိုတာဘယ်တော့မှစပြီးဒီဘဝတာတစ်ခုပေါ့လေဒီတဘဝမှာအစဆုံးစိတ်ကဘယ်စိတ်လဲဘယ်စိတ်မှာအဆုံးသတ်မလဲအဲ့ဒီစိတ်ရဲ့အမျိုးအစားကဘယ်လိုစိတ်လဲလူတွေကအခြေခံစိတ်ကဘယ်ခုရှိတယ်လဲဖြစ်ပေါ်လာတဲ့စိတ်တွေကဘယ်ခုရှိတယ်လဲဆိုတာကိုဆရာဆရာအကြောင်းလေးတွေကိုကြည့်ပြီးတော့စိတ်ကနုပဒနာသဘောမျိုးကိုယ်စိတ်ကလေးကိုပုံတိတော့ဒီလေးပေါ်တော့
ဘာလာပဲ
ဒါမှမဟုတ်ရင်တစ်ခုမှတ်ထားလို့ရတာဘဝတန်လျာမှာစိတ်အစဉ်ဟာတက်တောက်သွားတယ်ဆိုတာမရှိတော့ရှားပဲမရှိဘူးလို့ပြောနိုင်တယ်အကြာကြီးပြတ်တောက်သွားတဲ့အခါမှာလုံးဝမရှိဘူးလို့ပြောလို့ရှိရင်ပုဂ္ဂိုလ်နှစ်ဦးမှာတော့ရှိနိုင်တယ်လို့ဒီလိုပြောပေါ့နော်
မှန်ပါပဲ
စိတ်အစဉ်ပြတ်တောက်သွားပြီးတော့နေတဲ့ပုဂ္ဂိုလ်ကတမန်ပုဂ္ဂိုလ်တရားဝင်နဲ့ပြောလို့ဆိုလို့ရှိရင်ဇန်တရားကိုအားထုတ်ပြီးတော့စိတ်ကိုမုန်းတီးရင်ရှာမုန်းတီးရဲ့ဆိုတာဒေါသနဲ့မုန်းတာမဟုတ်စိတ်ကိုမလို့ချင်တာ
မှန်ပါပါဘုရား
စိတ်ရဲ့အဖြစ်တွေကိုမြင်တာဆိုတော့ဇန်တရားအားထုတ်လို့သူကစိုးရစားအချက်အစက်နောက်ထီအောင်ရောက်သွားတယ် အဲ့ဒီရောက်တော့တဲ့ပုဂ္ဂိုလ်ကပင်စကံလေးနဲ့ဆိုရင်ပင်စလဇံပေါ့နော်ဇံလေးမျိုးနည်းနဲ့ဆိုရင်သုဒ္ဓဇံသုဒ္ဓဇံပင်စလဇံအဆင့်ရောက်သွားတဲ့အခါမှာအဲ့ဒီဇံရပုဂ္ဂိုလ်ကြီးကဘယ်လိုတွေးလို့ဆိုရင်အေးစားကြနာလည်းဒီစိတ်နဲ့အိတ်ချင်တာလည်းဒီစိတ်စိတ်ကအိတ်ချင်လို့လိုက်အိတ်နေရတယ်စိတ်ကစားကြနာလို့လိုက်စားနေရတယ်ဆုံးမရှိရင်သိကောင်းမှာပဲဆိုတဲ့အတွေ့ဝင်သွားတယ်။ဟုတ
်ပါဗျာ
။အတွေ့ဝင်သွားတော့သူ့ရဲ့တမာရီစွမ်းအားကအလွန်ကောင်းတယ်၊သူ့ကုသိုလ်ကံကအလွန်ချက်တယ်။သူ့ရဲ့စိတ်ဆန္ဒဟာပြည့်။လူတရားဆိုတာအဲ့ဒီကြမှာနော
်။ဟုတ်ပါဗျာ
။တရားနယ်ရင်ထုတ်လို့မဲ့တော့လူတရားအမှမဟုတ်သေးဘူး။ဟုတ်ပါ
ဗျာ
။အဲ့ဒီမှာတကယ်လို့ဒီကဒီစိတ်ဖြစ်မနိုင်ကောင်းပါပဲဆိုတော့သူ့ရဲ့စန္ဒဒီဘဝကပယ်လွန်လေးစားရောက်သွားလို့စံစိတ်နဲ့ပယ်လွန်လေးစားရောက်သွားတဲ့အခါအတ္တညတ္တကအတ္တညတ္တကစိတ်မဲ့တ္တဝါဆိုပြီးမှာကြီးသွားဖြစ်တယ
်မှန်ပါပါရှင
်ဒီဘဝကထိုင်ရတဲ့ဘဝမှာထိုင်ရဒီဘဝအဲ့ရတဲ့ဘဝမှာအဲ့ရရုပ်တူကြီးတူပဲလောက်ကြကဘာ900ကြာတယ်အဲ့ဒီမှာပဋိညာတ္တပုံစံအော်အဲ့ဒီလိုဇမာမျိုးဖြစ်နေတော့စိတ်ဟာပြတ်တော့သွားတယ်လို့ပြောရအောင
်မှန်ပါဘူး
ပြတ်တော့သွားတယ်ဆိုတာယာယီရဆိုင်ထားတယ်လို့ပြောရအောင်ဘာဖြစ်လို့ပြတ်တော့သွားတယ်လဲဆိုလို့ရှိရင် condition ဆိုတဲ့အကြောင်းတရားတွေကြောင့်စိတ်ဖြစ်เสียအကြောင်းတရားတွေကိုခိတ္တရဆိုင်ပြလိုက်တယ် stop လုပ်လိုက်တာပေါ့
ဟုတ်ကဲ့
stop လုပ်လိုက်တဲ့အခါကျတော့ဒီစိတ်လေးရပ်သွားရုပ်ရည်ကြီးပဲသွားစိတ်ဖြစ်เสียအကြောင်းမရှိတော့စိတ်ကရပ်ဒါပေမဲ့ဒီ stop လုပ်တာຢာတဲ့တန်လာလို့ဆိုမဟုတ်ဘူးအတိုင်းအတာတစ်ခုနဲ့လုပ်တာဘဝ900ပြည့်လို့ဒီတတန်းကုန်တဲ့တရားနဲ့ဒါပြန်ပေါ်လာဘာလို့ပြန်ပေါ် condition ပြန်ပေါ်လာအကြောင်းတရားကပြန်ပေါ်လာဘဝညာဆိုင်ကြည့်လို့တော့မရဘူးအော်အဲ့ဒီဘဝမှာရောက်နေတဲ့ပုံစံတွေတော့စိတ်အစဉ်ပြတ်တော့သွားတယ်လို့ပြောလို့ရတယ်
။မှန်ပါဘူ
း။ဒါကြောင့်လို့တမဘဝင်စားတဲ့ပုဂ္ဂိုလ်တွေအပင်ရှင်ဝင်စားတဲ့ပုဂ္ဂိုလ်တွေကဘုရားသာသနာလို့အတွေ့အကြုံမရှိဘူးဆိုလို့ရှိရင်ငါဒီဘဝလာတာပါလေဆိုပြီးတော့အတိတ်ဘဝတွေကိုပြန်ပြီးတော့ရှောက်ကြည့် trace လုပ်ကြည့်တယ်။အပြည့်အတိတ်ဘဝတွေကိုပြန်လွန်ပြီးတော့နောက်ကျောင်းပြန်ကြည့်လိုက်တာဘဝကောင်းမြတ်များစွာသွားပြီးတော့တွေ့ပြီးနောက်ပြတ်ပြီးတော့တွက်လိုက်ခြင်းဖြစ်သွားတဲ့ဘဝတစ်ခုသွားတွေ့တယ
်ဟုတ်လား
စိတ်လုံးဝရှာမတွေ့တော့တဲ့ဘဝကြီးတစ်ခုတွေ့တဲ့အခါကျတော့ဘုရားရဲ့အဆုံးအမမရတဲ့ပုဂ္ဂိုလ်တွေကတော့ဘယ်လိုတွေ့ပြီးလို့ဆိုရင်ဩငါကအဲ့ဒီကြမ်းမှာတတဝါရဲ့လူဖြစ်လာတာဘုရားတော်ကငါမရှိသေးဘူးဒါငါရဲ့တန်တရာအစပဲလို့ဆိုတဲ့အယူဝါဒတစ်ခုပေါ်သွားတယ
်။ဆုံးလာ
ပါဗျာ။ဘာလို့လဲဆိုရင်သူ့ကိုယ်ကမဆုံးချက်နိုင်ဘူး။ဒီကွက်လက်ကြီးကိုမြင်လိုက်တဲ့အခါကျငါဘုရားတော်ကမရှိခဲ့ဘူးနောက်မှငါဖြစ်လာ။ဟောတကူကခါစင်းလို့ငါဖြစ်လာတာဒီမှာပဲဆိုတဲ့အတွေးတွေဝင်သွားတယ်။ဘုရားမြတ်စွာသာသနာမှာရှိတဲ့ပုဂ္ဂိုလ်တွေကတော့ဒါအတိညာတ်ဘုံမှာရောက်သွားတာပဲဖြစ်နေလို့ဒီလိုတွက်နိုင်တယ်
။ဟုတ်ကဲ့ပါပဲ။
အဲ့ဒီလိုတွက်ပြီးတော့ကိုယ့်ဘက်ကိုဆက်စဉ်းစားလိုက်တဲ့အခါကျတော့အဲ့ဒီ gap gap ဖြစ်နေတာကြီးကိုကိုယ့်ဘက်ကိုကူးကြော်လိုက်တဲ့အခါကျတော့ဒါပြန်တွေ့နိုင်တယ်။ဈာတ်ကဟို gap ဖြစ်နေတာပေါ့နော်
။ဟုတ်လား
။အာလာကြီးဖြစ်နေ။အဲ့ဒါအတိညာတ်ဘုံလို့ကဆုံးဖြတ်နိုင်တယ်ပေါ့။ဘုရားသာသနာမှာရှိတဲ့ပုဂ္ဂိုလ်တွေအကြဘာသာမှာရှိတဲ့ပုဂ္ဂိုလ်တွေကတော့ဒါမဆုံးဖြတ်နိုင်တော့ဘူးပိစာအယူဝါဒတစ်ခုကိုယူမိသွားတတ်တယ
်
နောက်ပုဂ္ဂိုလ်တစ်ခုကဘယ်လိုလုပ်လို့ဆိုလို့ရှိရင်အနာဂတ်ရဲ့ယဟန္တာအဲ့ဒီအနာဂတ်ယဟန္တာဟာစိတ်ကိုခိတ္တခဏရပ်ဆိုင်တဲ့နိရောဓသမဘတ်ကိုဝင်စားလိုက်တယ်ဆိုလို့ရှိရင်တော့လေခေါင်းလေးလောက်ဒီစိတ်အစဉ်လေးကပြတ်တော့သွားနိုင်တယ်တို့တော့ခေါင်းရည်ပဲကြော်ပြီးတော့ဝင်စားလို့မရှိဘူး။ဒါပြီးတော့ဝင်စားလို့မရှိတဲ့လေဆိုလို့ရှိရင်လူတွေရဲ့အသက်ပြောကြတယ်မဟုတ်လား။ထမင်းအသက်ခေါင်းရည်ဆိုတာလေ။
မှန်ပါဗျ နာပါဗျာ
တဘာဝတည်တည်ရာတေရမတေရာအတာထာသူသိနိုင်တဲ့အရာကခွန်ရက်ပဲရှိတယ်ပေါ့မှန
်
ပါဗျာဘဝတော့ဒီခွန်ရက်ကကျော်လို့ဒီရှင်မတော့တည်မှာပေါ့လေတေရာကိုပြောတာမဟုတ်ဘူးเนาะမှန်ပ
ါဗျာ
ခန္ဓာကိုယ်ကိုသိသိဆောင်ဆောင်နိုင်တဲ့အစာအာဟာရရဲ့ဆွမ်းဟိတ္တရာခွန်ရက်ကြတော့ကုန်သွားပြီလို့ဆိုလို့လေရှေ့ကိုဆက်ထိန်းနေတာဒီအာဟာရမထိန်းနိုင်တော့ဘူးလို့ပြောတာเนาะမ
ှန်ပါဗျာ
အဲ့ဒီဆက်မထိန်နိုင်တဲ့ဘက်ကိုဆက်တွန်းသွားနေလို့ရှိရင်ကိုယ့်ကိုညှင်းဆဲရရောက်တယ်။ဒါကြောင့်မလို့နိရောဓသမာဓဝင်စားတဲ့အခါမှာခုနှစ်ရက်ပဲဝင်စားတယ်။ဟုတ
်ပါဘူး။
ခုနှစ်ရက်တည်းပုံပြီးတော့ဝင်စားလို့မရှိကြဘူး။စိတ်ကိုဖြတ်တောက်လိုက်တာ။ခိတ္တခဏဖြတ်တောက်ထားလိုက်တာ။ဆိုတော့စိတ်ဆိုင်ရာတွေအကုန်လုံးဖြတ်တောက်သွားတဲ့အချိန်မှာစိတ်လည်းမပေါ်လာတော့ဘူး၊စိတ်ရဲ့စိတ်လည်းမပေါ်လာတော့ဘူး။စိတ်ကြောင့်ဖြစ်တဲ့ရှင်ပြားရီဆိုတာလေညာဆိုင်သွားတယ်။ဘာလို့ခြံလို့ဆိုတော့အတိတ်ဘဝကကံရဲ့ဆွမ်းအားတွေနဲ့ကံစားရုပ်တွေကိုလည်းပတ်နေသေးတယ်။ကုသရဲ့ဆွမ်းအားနဲ့ကုသစားရုပ်တွေလည်းပတ်နေသေးတယ်။ဘဝစားရင်ကစားထားတဲ့အာဟာရရဲ့ဆွမ်းအားကြောင့်အာဟာရစားရုပ်တွေတော့ဖြစ်နေသေးတယ်။ဟော။ဒီအချိန်မှာစိတ်ဟာပြတ်တောက်သွားတာဒီနှစ်ခုလို့ဒီလိုပြောနိုင်တယ်ပေါ့နော်
။ဟုတ်ပါပါဗျာ။
ဒီပြင်ချင်းကဆိုရင်စိတ်ဟာပြတ်တောက်သွားတာမရှိဘူးတန်ရာထဲမှာရှေ့စိတ်ချုပ်ရင်နောက်စိတ်ဖြစ်တယ်ဒီတိုင်းနဲ့တွားနေတာဘဝတန်ရာမှာဘယ်တော့စားခဲ့တယ်လို့ပြောလို့မရတော့အောင်အလုံးရှင်းကြတယ်ရသော်ဘုရားသခင်ကိုယ်တော်မြတ်ကအနတ်မတည်ခေါ်ရန်တန်တာတော်တဲ့ရှင်းလိုက်အိုလိုက်နားလိုက်တင်လိုက်ဆိုတဲ့ဒီဖြစ်စဉ်ကြီးတခုကအနမတက်ဘုံဘယ်ကစားခဲ့တာလို့လို့ရှေ့ကိုဆက်ပြီးတော့တွေးမယ်ဆိုလို့ရှိရင်ဘယ်တော့မှနားဆုံးမရဘူးလို့ပြောတာ
မှန်ပါပ
ါအနုအမတအဲ့ကစကလုံးရဲ့အသေးငယ်ကိုတနည်းဖွင့်ဆိုတာကအနုအတိညာနဲ့နောက်ကြောင်းပြန်ပြီးတော့လက်လိုက်လို့ရှိရင်တဲ့အမတမသိနိုင်တဲ့အဲ့ကအစရှိတဲ့ဒါကိုအနမတက်လို့ခေါ်တာနော
်မှန်ပါပါ
အနမတက်ကအနုအမတအက်ကဆိုတဲ့ဒီစကားလုံးသုံးလုံးကိုပေါင်းတာအနုမောင်ကျောင်းကြံလိုက်တဲ့အခါမှာအမတမသိနိုင်တဲ့အက်ကအစကိုမသိနိုင်ဘူးလို့ပြောတယ်မသိနိုင်ဘူးဆိုတာနဲ့မရှိဘူးဆိုတာနဲ့မသိဘူးတော့
ဆိုရပါဗျာ
ဒါလေးလည်းတတိထားပါမသိဘူးပြောတာလားမရှိဘူးပြောတာလားဟုတ်လားမသိနိုင်ဘူးပြောတာဒါရင်နောက်ကြောင်းပြန်ရှာနေလို့ရှင်မဆုံးနိုင်တော့ပါဘူးလို့ဆိုတာမျိုးလိုပဲဟုတ်တယ
်မှန်ပါပဲ
မဆုံးနိုင်တော့ဘူးနောက်တစ်နည်းကနအမတက်ကအနမတက်ကအစကိုမသိနိုင်ဘူးလို့ဒီလိုပြောတယ်ညစာဗျာဟောတာလေအနမတက်ကတန်မြာရဲ့အစမသိနိုင်ဘူးဒါပေမဲ့မသိနိုင်တာလို့ဆိုရှည်ကျင်နိုင်ရှည်ကိုမသိဘူ
းမှန်ပါပဲ
သိရှိကြတဲ့အချိန်ကနေဖြစ်လို့ရှင်လူတွေပြောကြတယ်မဟုတ်လားအဖို့ရှိရှိတုန်းကလည်းတလောက်ရှိကြတော့လို့မေးရင်တော့ပြောနိုင်မှာမဟုတ်ဘူးနော်အဲ့ဒါကလည်းမသိနိုင်တဲ့အစအရာကဖြစ်လာတဲ့စိတ်အစင်ကြီးဟာတကူပြီးတကူရှိတကူပြီးတကူရဲ့နဲ့အဲ့ဒီလိုလာခဲ့တာဆုံးဖို့မဆုံးနိုင်ဘူးကဲကဲကောင်းပြီဒီဘဝနဲ့ပြောကြရအောင်ဒီဘဝရဲ့လူသားတွေအနေနဲ့ပြောရစင်ဒီဘဝရဲ့အရင်ဘဝရဲ့နောက်ဆုံးစိတ်ဒီသုတိစိတ်ကိုပြန်တတ်နာ
မှန်ပါပါ့
။ကဲဒီဘဝမှာဘယ်စိတ်ကစတာဆိုသတိတရေစိတ်ကစ။လူသားတွေအတွက်လည်းသတိတရေစိတ်ဆိုတာဘာစိတ်လဲလို့ဆိုအကျိုးစိတ်ဝိပဿနာလို့ခေါ်တယ်။ဝိပဿနာဝိဆိုတာမတူထူးခြားတဲ့ကုသိုလ်အကုသိုလ်တွေရဲ့ပါကအကျိုးလို့ဒီလိုပြောတာ
မှန်ပါပါ့
။ဝိဘဝဝင်နာရင်ပေါ်ပြချမ်းသာတဲ့ဘဝချင်းမတူတဲ့ကုသိုလ်အကုသိုလ်တွေရဲ့ပါကအကျိုးတရားအဲ့ဒါကိုဘာသာမပြန်ဝင်တဲ့ဝိပဿနာကိုပြောလိုက်တယ်လူတွေတဏ္ဍာမှာအဲ့ဒီအကျိုးပေါ်နေတဲ့စိတ်တွေရှိတယ်အကျိုးဆိုတာဘုရားရဲ့အကျိုးလို့ဆိုအတိတ်ဘဝကကံတစ်ခုရဲ့အကျို
း
ကံပေါင်းပေါင်းများစွာရှိတဲ့ထဲကကံတစ်ခုခုရဲ့အကျိုးအဲ့ဒီအကျိုးအနေနဲ့ဒီဘဝမှာပထမဆုံးပေါ်လာတဲ့စိတ်လေးကိုပရိသေစိတ်လို့ခေါ်တယ်။ကျန်ဒီမားရဲ့ပရိသေစိတ်ဟာအကြံအစည်နှစ်မျိုးပြောရအောင်။အတိညာပါတဲ့ပရိသေစိတ်နဲ့အတိညာမပါတဲ့ပရိသေစိတ်ဒီလိုနှစ်မျိုးခွဲလို့ရတယ်။ စာပေလိုပြောရင်ညာနာတံဘယုတ်ညာနာဝိပယုတ်ပေါ့နော
်မှန်လားဗျာ
ညာနာတံဘယုတ်ဆိုတာအတိညာပါတဲ့ပရိသေစိတ်ညာနာဝိပယုတ်ဆိုတာအတိညာမပါတဲ့ပရိသေစိတ်အဲ့ဒါကိုအဘိဓမ္မာတန်သင်္ဃာလေးလာတဲ့အလူတွေနဲ့ပြောလို့ဆိုရင်မဟာဝိပယစိတ်ရှိခုပေါ့အတိညာပါတဲ့ပရိသေစိတ်ကအတိညာပါတဲ့ဝိပယစိတ်က၄ခုအတိညာမပါတာက၄ခုအားလိုက်တော့ရှိခုဖြစ်တယ်အဲ့တော့လူသားတယောက်တဏ္ဏအခြေခံတဲ့လူသားတယောက်အကျဉ်းရဲ့အပြင်ပြောမယ်ဆိုရင်မာဝိပစိတ်ရှိခုတဲ့ကတစ်ခုခုနဲ့ပရိသေနေလာကြတယ်လို့ပြောတာ
မှန်ပါဗျာ
အဲ့ဒီလူစံမမီတဲ့ပုဂ္ဂိုလ်တယောက်ကိုပြောမယ်ဆိုလို့ရှင်ကဒီလိုနေကြတဲ့ဝိပစိတ်တစ်ခုရှိနေတယ်အဲ့ဒါကဥပိ္ပခတန်တေရဏစိတ်လို့ခေါ်တယ်နော်မှန်ပါဗျာအဲဆက်ကလုံးတွေကတော့တစ်ခါတည်းရန်ဒီအပြည့်မှာဆက်ကလုံးတွေကဈာန်နာဘာမရှိတဲ့ပုံပုံသုံးပုံပါဠိဘာသာနဲ့ဝေးနေတော့လည်းလည်းအခက်ခဲရှိအောင်ရှိနေတယ်။သို့တော့နာမည်လေးရောမှတ်ထားမယ်။တန်တီရဏဥပိ္ပခတန်တီရဏကုသလဝိပ္ပစေလို့ခေါ်တယ
်။မှန်ပါဗျာ
။ကုသလဝိပ္ပစေကကုသိုလ်ရဲ့အကျိုးကုသိုလ်ရဲ့အကျိုးဖြစ်တဲ့ဥပိ္ပခတန်တီရဏစေတယ်။အဲ့ဒါကဘယ်လိုပုံပုံတွေလဲဆိုလူဘွားမှာလူစင်မမီပဲဖြစ်လာတယ်တရေကပဲမျက်စိပါမလာတဲ့ပုံပုံဆွမ်းအားနာမကြဖြစ်လာတဲ့ပုံပုံမျိုး
မှန်ပါဗျာ
တခါတည်းရအမိဘွားထဲမှာမျက်စိပါပြီးမှပြက်သွားတဲ့ပုံပုံရှိသေးတယ်နားကြားပြီးမှတစ်ခုခုကြောင့်ပိုးကြောင့်ပဲဖြစ်ဖြစ်ဘာကြောင့်ပဲဖြစ်ဖြစ်တစ်ခုခုကြောင့်နားပြန်ပြက်စီးသွားတဲ့ပုံပုံအဲ့ဒါမျိုးကြတော့ဒီပိသရိမဟုတ်ဘူးနော
်မှန်ပါဗျာ
ကောကနာဖြစ်နိုင်လောက်အောင်မျက်စိပါလောက်အောင်ကုသိုလ်ကအာမကောင်းနေတဲ့ကြောင့်သူ့ရဲ့အကျိုးရယ်ခန့်ညံ့ညံ့သူ့ဘာဆိုတော့တဲစိတ်လေးဆိုတော့တဲတိုင်ကပြီးတဲ့တဲစိတ်ဟာအောင်တဲ့တဲစိတ်ရှိတယ်လို့မအောင်တဲ့တဲစိတ်ရောမရှိ
ဘူးရှိပါရဲ့ခင်ဗျာ
မျိုးစိတ်တွေလိုက်ရင်မအောင်လို့ရှိရင်ရှုပ်တော့တော့နေဖြစ်တယ်န
ော်မှန်လားပါဗျာ
တော့ကိုပိုးချနေတဲ့တဲစိတ်လေးနဲ့ချက်နိုင်တယ
်မှန်လားပါဗျာ
အဲ့ဒါမျိုးလိုပဲကုလူကံစွာအာမကောင်းလို့ဆိုလို့ရှိရင်ရလာတဲ့မျိုးစိတ်လေးနဲ့တူတဲ့ဝိပဿနာတစ်ခါတည်းအောင်မြင်မဖြစ်ဘူးမအောင်မြင်ဘူးလို့ပြောရမှာ
ပ
ါမအောင်မြင်လို့ရှိရင်ပြီးပြီးပြင်းပြင်းဖြစ်မလား အောင်မြင်တဲ့မျိုးစိတ်ကြမှာပြီးပြီးပြင်းပြင်းဖြစ်တာ
မှန်ပါပါအ
ေးလူချင်းတူဝင်မဲ့လို့အတိညာပါတဲ့တရေစိတ်က၄ခုအတိညာမပါတဲ့တရေစိတ်ကအဲ့ဒါမှချက်လိုက်လို့ဆိုရင်၅ခု၉ခုရှိတယ်လို့မှန်ပါဗျာ
။
တာမန်လူသားတွေနဲ့ပြောလဲဆိုလို့ရှိရင်တော့ဘာလို့လဲဆိုရင်၈ခုပဲပြောကြပါဆုံးနော်
။မှန်ပါဗျာ။တ
ာမန်လူသားတွေအတိညာပါတဲ့လူအတိညာမပါတဲ့တွေအဲ့ဒီချိန်မှာလည်းပဲအတိညာပါတဲ့၄ခုတွေကနံပါတ်၁လားနံပါတ်၂လားနံပါတ်၃လားနံပါတ်၄လားရှိသေးတယ်ပြောပြချမ်းသာမှုစိတ်ရဲ့စွမ်းအားတွေတုံးတဲ့ကူတူဘုရားဆိုတော့ပထမသဘောပေါက်အောင်မာရုပ္ပစိတ်၈ခုဆိုတာပြောကြည့်ရအောင်မာရုပ္ပစိတ်၈ခုဘယ်ပုံမေနည်းခွဲတာတော့မေ့ချင်တယ်ဆိုကြမ်းကြီးပုံပြီးတော့ရှင်းပြီးအောင်ပြောမယ်ဆိုရင်အတိညာပါမပါဒီနှစ်ခုကိုပြန်မှတ်လိုက်အတိညာပါမပါဒီနှစ်ခုကိုမှတ်တချို့စိတ်ကအတိဉာဏ်ပါတယ်တချို့စိတ်ကအတိဉာဏ်မပါဘူးဆိုတော့အတိဉာဏ်ပါမပါဟောနှစ်ခုမရှိဘူးဒီ
ပါပဲ
အဲ့ဒီနှစ်ခုမှာခံစားချက်နဲ့ထပ်ခွဲလိုက်အတိဉာဏ်ပါတဲ့စိတ်မှာလည်းဟုတ်လားဒီဝမ်းတာတဲ့ခံစားချက်ရှိတယ်ဝမ်းတာမှုမပြီးခြင်းတဲ့ခံစားချက်ရှိတယ်အတိဉာဏ်ပါတာလည်းအထူးကူပဲဝမ်းတာမှုရှိမရှိနှစ်ခုနဲ့တွဲလိုက်တယ်ခုနကအတိဉာဏ်ပါမပါနှစ်ခုကိုဝမ်းသာမှုချိန်ရှားတာမချိန်ရှားတာနှစ်ခုနဲ့စာလို့ပြောရင်သောမနတဥပိ္ပခာဒီနှစ်ခုနဲ့ပြောက်လိုက်မယ်နှစ်ကိုနှစ်နဲ့ပြောက်တော့ရောက်ရ
တ
ယ်ဒီရပါအဲ့ဒီလေးပုံမှာတခါထပ်မှန်းလိုက်စိတ်ဆွမ်းအားထက်မြက်မှုရှိရဲ့ပင်ကိုယ်ကစိတ်ဆွမ်းအားထက်မြက်မှုရှိရဲ့မရှိဘူးအဲ့ဒီနှစ်ခုနဲ့ထပ်ပြောက်လိုက်လေးကိုနှစ်နဲ့ပြောက်တော့ရှစ်အဲ့ဒါကိုမာရုရဲ့စိတ်ရှိခုလို့ခေါ်တယ်
မ
လာပါခင်ဗျအချိန်ကအားဖြင့်ခဲလာ
မလာ
ပါဒါအလွယ်လေးနဲ့မှတ်ထားဖို့ နော်စိတ်မှန်ရင်ခံစားချက်ရှိတာကြည့်ပဲအဲ့တော့အသိဉာဏ်ရှိတဲ့စိတ်အသိဉာဏ်မရှိတဲ့စိတ်နှစ်ခုကိုခံစားချက်နှစ်ခုနဲ့ညောင်းမယ်ဝမ်းသာတဲ့ခံစားချက်ဝမ်းသာမှုသိမချင်ချတဲ့ခံစားချက်ဘုဘုတောမနတဥပေက္ခာနှစ်ခုနဲ့ညောင်းလိုက်ဒေဂုဖြစ်တယ်အဲ့ဒါကဘာစိတ်ဆွမ်းအားထည့်ရမှုရှိမရှိအတ္တင်္ခာရိကတတ္တင်္ခာရိကနှစ်ခုနဲ့ညောင်းလိုက်လို့ရှိရင်ရှိခုရမှုအဲ့ဒါကဘာလို့ပဲစိတ်ရှိခုလို့ပြော
မှန်ပါတော့
အခြေခံအားဖြင့်မြောက်ပွားထားတာဘာလို့လဲဆိုစိတ်ဆွမ်းအားဖြင့်တစ်ခုနဲ့တစ်ခုမတူဘူးလေကဲနံပါတ်၄မှာဥပ္ပစိတ်ကဘာလို့ဆိုလို့ရှိရင်ခံစားမှုကဝမ်းသာတယ်အသိဉာဏ်ရှိတယ်စိတ်ချက်မြက်တယ်ဟောတာနံပါတ်၄မှန
်ပါပ
ါရသော်ဘုရားအလောင်းပရိသေရေနေရအဲ့ဒီနံပါတ်၄နဲ့နေရဘုရားရဲ့ပရိသေရေစိတ်က
မှန်ပါပါ
ဝန္တာရဲခန္ဓာစိတ်ကဝန္တာမှုသောမနတနဲ့ရှင်းတယ်အသိဉာဏ်ရှိတယ်ချက်မြက်တယ်ချက်မြက်တယ်ဆိုတာအတ္တင်္ခာရိကတိုက်တွန်းလို့ဆိုနေရတာမဟုတ်ဘူးပင်ကိုချက်မြက်တယ်ဒုတိယဟာကြတော့မချက်မြက်ဘူးလို့ပြော
မှန်ပါပါအ
ဲ့တော့လက်ဆောင်ဘုရားရဲ့ပဋိသေရစိတ်ဟာပထမမဟုတ်ပဲစိတ်လို့ဒီနော
်မှန်ပါပါအ
ဲ့တော့ကျန်တဲ့လူသားတွေကကျန်တဲ့စိတ်တွေနဲ့ပဋိသေရနေကြတယ်တေဘုနဲ့တေဘုမတူကြဘူးပရမစိတ်နဲ့နေခြင်းနေမယ်ဒုတိယစိတ်နဲ့နေခြင်းနေမယ်တတိယစိတ်နဲ့နေခြင်းနေမယ်သူလုပ်ခဲ့တဲ့ကံရဲ့ဆွမ်းအားအလျောက်လူတွေကဒီတဲ့စိတ်ပေါ်ရတယ်လို့ဒီလိုမှာနော
်မှန်ပါပ
ါကိုယ်ချုပ်ပြီးရဲ့ကံကဆွမ်းအားကြီးပြီဆိုလို့ရှိရင်ပထမဆွမ်းအားနည်းနည်းရော့သွားရင်ဒုတိယအသိဉာဏ်မပါဘူးဆိုရင်တတိယပထမနဲ့ဒုတိယကအသိဉာဏ်ပါတယ်တတိယနဲ့သုတာကအသိဉာဏ်ခဲ့မဲ့တယ
်မှန်ပ
ါပါတောမနတမှာတခုနော်
မှန်ပါပ
ါကဲဝါသမှုမထင်ရှားတဲ့ဥပိ္ပခာမှာလည်းအချို့လူပဲပထမနှစ်ခုကအသိဉာဏ်ပါတယ်ဒုတိယနှစ်ခုကအသိဉာဏ်မပါဘူးဟောကြည့်အသိဉာဏ်ပါမပါဟာအဓိကအဆုံးအဖြတ်တံမို့ဘုန်းကြီးကအသိဉာဏ်ပါတာမပါတာကိုအဓိကဥတည်ပြီးတော့ပြောလိုက်အသိဉာဏ်ပါတဲ့မာဟုပဲစိတ်ရှိခု၄ခုနဲ့ပရိသေရနေတဲ့လူရှိတယ်လို့အသိဉာဏ်မပါတဲ့ဉာဏဝိပယမာဟုပဲစိတ်နဲ့ပရိသေရနေတဲ့ပုဂ္ဂိုလ်တွေရှိတယ်။ဘာထူးခြားသွားတယ်လို့ဆိုလို့ရှိရင်အသိဉာဏ်ပါတဲ့ဝိပယစိတ်၄ခုနဲ့ပရိသေရနေတဲ့ပုဂ္ဂိုလ်ဟာတရားထူးတရားမြတ်ကိုစင့်ကြံကြောတော့အတော့မဆိုဒီဘဝတွေညံ့တယ်။ဘာဖြစ်လို့လဲဆိုအင်ဂျင်နီယာနဲ့ပေါ့
မှန်ပါပ
ါသူရဲ့ပင်ကိုတတ္တိတွေစိုင်းတတ္တိတွေအပြည့်ရှိတယ်လို့ပြောတာ
နော်မှန်ပါပ
ါသူတရေစိတ်ကောင်ကအပြည့်ပါလာပြီလားတိုးတော့မလို့ရပါမယ့
်မှန်ပါပ
ါဆိုတော့သူမျိုးစိတ်တွေကအန္တန်ကောင်းတယ်နေနေရဲချမဆိုင်ဘူးဆိုမတန်ဘူးပဲလား
ဒီတော့
မပေါ့နိုင်ဘူးအသိမပေါ့နိုင်ဘူးမျိုးစိတ်တွေကတော့အောင်တယ်ဟုတ်လားရေမကောင်းဘူးရေမကောင်းဘူးဆိုလည်းအပင်ဒီမှာပဲဒါမှန်ပ
ါ
မျိုးစိတ်နဲ့ကောင်းနေတယ်နောက်ထပ်အထောက်ပံ့အကြောင်းတွေနဲ့ကောင်းနေတယ်ဆိုရင်သိကြီးထွားတဲ့အပင်ကြီးတစ်ခုဖြစ်နေတယ်နော
်မှန်ပါပါအ
ဲဒီသူတို့ရဲ့ဒီအသိဉာဏ်ပါတဲ့ပရိသေရစိတ်၄ခုနဲ့ပရိသေရနေတဲ့ပုဂ္ဂိုလ်ကိုတိရပုဂ္ဂိုလ်လို့ခေါ်ကြတယ
်မှန်ပ
ါပါအခုတော့ဆိုဉာဏ်ပါလို့အာလောဘအာဒေါသအာမောဟဒီဟာကိုဟိတ်လို့ခေါ်တယ်ခေတုအဲ့တော့ဟိတုကိုဟိတုပြန်လာတာတိရိပ်ပုဂ္ဂိုလ်တိရိပ်ပုဂ္ဂိုလ်ဆိုတာအသိဉာဏ်ပါတဲ့ပရိသေရစိတ်နဲ့ပရိသေရနေတဲ့ပုဂ္ဂိုလ်ကိုပြောတာ
เนาะဟုတ်ပါပါဗျာ
အသိဉာဏ်မပါဘူးလို့ဆိုလို့ရှိရင်အာရောဟအာရောဒနှစ်ခုရဲ့ဖြစ်လို့ဒွိဟိပုဂ္ဂိုလ်ဒွိဆိုတာနှစ်ဒွိဟိတုကအဲ့ဒီဒွိဟိတုကပုဂ္ဂိုလ်ဟာတဲ့ဒီဘဝတရားကောင်ချင့်ချင်ဒီဘဝမှာသူအဆင့်မီမီမရဘူး
မ
ှန်ပါပါချစ်သည့်အတွက်ကြောင့်အကျိုးမဲ့တော့မဖြစ်ဘူးနောက်ဘဝအတွက်သူကထောက်ကူဉာဏ်ရပါမယ်ဟု
တ
်တယ်ဒုက္ခရောအကျိုးမဲ့တော့ဖြစ်ဘူးအဲ့တော့ဒီဘဝမှာအောင်မြင်နိုင်အောင်ဒီမှာစွန့်ရတဲ့ဒီမပြည့်ဘူးလို့ပြောတာ
နော်မှန်ပါပါ
လုံးသည့်အတွက်ကြောင့်သူအကျိုးမရဘူးမဟုတ်ဘူးအကျိုးရတယ်ဒီကျွတ်ချင်တယ်ငါတို့ကဘူးရည်လေဒီဘဝတရားထုတ်နေလို့ငါကလည်းမထုတ်ဘူးဆိုပိုးဆိုးသွားမှာပေါ့
မှန်ပါပ
ါလုံးနေလို့ရှိရင်ဆိုင်တတိတွေတက်လာပါလေ
ဟာမှန်ပါပြီ
ဝိရိယအကျိုးနဲ့ဆိုင်တတိတွေတက်လာပြီးတော့ဘဝတည်းဆင်းရဲနေစီရောက်သွားတာဝိရိယမလုပ်ဘူးဆိုရင်ဒီအဆင့်အတက်မှာမဟုတ်ဘူးဟုတ်လား
မှန်ပါပါ
အဲဒါကြောင့်လို့ဉာဏ်ရည်ချင်းတဲ့ပုဂ္ဂိုလ်တွေ ကောရောမြတ်စွာဘုရားလက်ထက်ကယဟန္တာတို့ဒီအနာဂါမို့သက္ကရာဂါမို့သောတပန်တို့ဖြစ်သွားတဲ့ပုဂ္ဂိုလ်တွေဟာဟောဒီဉာဏ်ပါတဲ့တိတိစိတ်နဲ့ပြီးချိန်ပြီးပြေးသွားတဲ့ပုဂ္ဂိုလ်ကြီးရှိတယ်ဟုတ်ပါပါအဲ့ဒီပုဂ္ဂိုလ်ကြီးကျတော့တရားနာတရားအထုတ်ပြီဆိုလို့ရှိရင်လုံရင်လုံးကတော့ဒါပြုအခြေခံကောင်းတာလုံရင်လုံးကတော့သူတို့မှအောင်မြင်မှုတွေရရှိသွားတယ်ဈာန်တရားတွေရနိုင်တယ်မေတ္တရားတွေရနိုင်တယ်ဒီတိတိအခြေခံစိတ်တွေကဉာဏ်ပါတဲ့တိစိတ်နဲ့ဉာဏ်မပါတဲ့တိစိတ်တွေဟာဘယ်သူကနေပြည့်အပ်လိုက်ရလဲဆိုအတိတ်ကံကနေပြည့်ရတယ်အဲ့ဒါကိုပရိစ္ဆေဘုရားမှာသင်္ခါရပြည့်စရာဝိညာဏလို့ခေါ်တယ်เนาะ
မှန်ပါပါဘုရား
အကြောင်းသင်္ခါရကြောင့်ဒီလိုစိတ်ပေါ်လာတယ်ဘုန်းကြီးတို့ငွေရပါဆိုတာအဲ့ဒီစိတ်လေးတစ်ခု
မှန်ပါပ
ါလူတယောက်တည်းမှာဒလေးစိတ်ကရှိခုတည်းကတစ်ခုပဲဖြစ်ရတယ်เนา
ะမှန်ပါပါဘုရား
အဲ့ဒီတစ်ခုလေးကိုပဲဆိုတော့ဘုန်းကြီးတို့လည်းအကောင်းဆုံးရွေးချယ်လိုက်လို့ရှင်ဒါဖြစ်ပထမမဟာဝိဇ္ဇစိတ်ကိုရွေးကြည့်ရအကောင်းဆုံးပဲရေးရပေါ့ရေးရတော့နော်မ
ှန်ပါပ
ါဘယ်မှာမာရုစိတ်နဲ့ပဋိသေရေနေရဆိုလို့ရှိရင်ဒီတစ်လုံးဘဝင်စိတ်ဟာလည်းဒီစိတ်နဲ့
မှန်ပ
ါနောက်ဆုံးပေတော့လည်းဒီစိတ်နဲ့ပဲဒီမှာစပြီးတော့မိခင်ရဲ့ဝမ်းနဲ့ပဋိသေရေနေလိုက်တာသူကကံကနေထုတ်လုပ်လိုက်တာလို့ပြောလို့ခါကံကထုတ်လုပ်လိုက်တော့ဘုန်းကြီးတို့ရဲ့ဘဝအစဟာသောတသဟတုညာနတံတယုအသင်္ခာရိကလို့ဆိုရဲမဟာဝိဝတ်စိတ်ကလေးပေါ်လာတယ်။မှန်ပ
ါ
ပါ။သင်္ခါရပိစယဝိညာဉ်။အဲဒီစိတ်လေးဟာပရိသေရိအခိုက်ကလေးမှာကိုသူ့သူ့ရဲ့ဆောင်ရွက်ချက်လောက်ကံမှုကိုကြည့်ပြီးတော့သူ့ကိုပဋိသင်္ဍေလို့နာမည်တက်လိုက်တာ။အဲဒီစိတ်လေးကလည်းဖြစ်ဒီပြက်ချုပ်ပါ။မှန်ပ
ါပါ
။ဖြစ်ဒီပြက်သွားတာပဲလားရှင်။သူ့ပြက်သွားရင်နောက်ထပ်ထပ်ပြီးတစ်ခုပေါ်လာသူပြက်သွားတဲ့နေရာမှာကံရဲ့ဆွမ်းအားနဲ့ထပ်ပေါ်တယ်သူကတခါနဲ့ပြက်သွားတာမဟုတ်ဘူးဒုတိယပေါ်လာတဲ့စိတ်ကလေးကတော့ဘဝင်စိတ်လို့ခေါ်တယ်မှန်ပ
ါ
နောက်ထပ်ပေါ်လာတဲ့အကုန်လုံးဘဝင်နဲ့မသိမချင်းဘဝင်လေးကြီးပဲ
မှန်ပ
ါနောက်ဆုံးဖြစ်တဲ့စိတ်ကြီးဒီဘဝမှာနောက်ဆုံးစိတ်လို့ပြောမယ့်ဟာလေးကတော့သုတိလို့ခေါ်တယ်အဲ့တော့မွေးတော့လည်းဒီစိတ်ပဲသေတော့လည်းဒီစိတ်ပဲဈာထဲမှာအိတ်နေတဲ့အခါလည်းဒီစိတ်ပဲဒီစိတ်တွေမဖြစ်တဲ့အခါလည်းဒီစိတ်ပဲဒီစိတ်တွေရဲ့ဒီစိတ်ကလေးတွေကသစ္စာဘဝရဲ့အခြေအနေကိုဘာမှမသိဘူးဟုတ်ကဲ့
မှန်ပါပါ
ဘာမှမသိဘူးမျက်စိကမြင်တာလည်းသူမသိဘူးနားကကြားတဲ့အာရုံနဲ့လည်းမဆက်သွယ်ဘူးနှာခေါင်းကနားနဲ့အနံ့နဲ့လည်းအနံ့နဲ့လည်းသူမဆက်သွယ်ဘူးလျှာကလာတဲ့အရသာအာရုံနဲ့လည်းသူမဆက်သွယ်ဘူးခန္ဓာကိုယ်လာကြည့်လို့ကြည့်တဲ့ဘုရားဘာအာယုံနဲ့လည်းမဆက်သွယ်ဘူးစိတ်ကူးစိတ်တမ်းနဲ့လည်းမဆက်သွယ်ဘူးဒီတရေစိတ်လေးနဲ့ပရိသေရိစိတ်ဘဝစိတ်သုတိစိတ်ဒီစိတ်ကူးဒီစိတ်ကလေးတွေဟာဇာတ္တံကတစ်ခုဖြစ်ပြီးဖြစ်လိုက်နောက်တစ်ခုပေါ်လာလဲဖြစ်လိုက်နောက်တစ်ခုပြတ်သွားလဲနောက်တစ်ခုပေါ်လာပြတ်လိုက်နောက်တစ်ခုဒီအစဉ်ကြီးဖြစ်ပြတ်အစဉ်ကြီးနဲ့သူကသွားနေမှာနောက်ဆုံးသုတိစီအောင်သူကသွားနေမှာမယတနာ
ဘု
ရားဘုသောအားနဲ့သွားတာလဲဆိုကံရဲ့ဆောင်းအားနဲ့သွားပြီ။ဉာဏ်စီနဲ့ကြည့်တဲ့အာရုံရဲ့ဆောင်းအားမပါဘူး။နားကနားထောင်တဲ့အတန်ရဲ့ဆောင်းအားမပါဘူး။ဘုသူဆောင်းအားမှာဒီပစ္စပန်အာရုံတွေလည်းသူတစ်ခုမှမသိဘူး။ဒီစိတ်ကဒါပေမဲ့သူကဘာနဲ့ဘုသူသိနေတယ်လို့ဆိုတော့မသိခင်လေးမှာလူတွေမသိခင်လေးမှာအိမ်မက်လူတွေမတတ်မရဏတဏ္ဍဇောလို့ခေါ်တယ်။တေဂဏိမှာဇောနေတဲ့ဇောကိုမရဏတဏ္ဍဇောလို့ခေါ်တယ်။အဲ့ဒီတေဂဏိဖြစ်တဲ့စိတ်ကလေးလေးမှာအာယုန်တစ်ခုပေါ်လာတယ်။လူကြောင့်ပေါ်လို့ကံရဲ့ဆွမ်းအားကြောင့်ပေါ်တယ်။လူပြေဖြစ်မယ်ဆိုလို့ရှိရင်ဆိုတော့ဒီအိမ်ကိုမွေးတော့မယ်ဆိုလို့ရှိရင်မတေဂဏိတေဂဇောနဲ့ပြောနေတဲ့အချိန်လေးမှာဟုတ်လား။အိမ်ကြီးကဝင်းကြီးနဲ့ခြံကြီးနဲ့ဥယျာဉ်နဲ့တိုက်ကြီးနှစ်ထပ်တိုက်ကြီးဒီကလေးလေးကသူကအဲ့ဒီအိမ်ထဲရောက်သွားပြီးအိမ်ပေါ်တက်သွားတယ်။ဟာဒီလိုအိမ်မက်မက်ပြီးသူတည်သွား။စိတ်ထဲကမြင်ပြီးတော့တည်သွားရင်သူအဲ့ဒီအိမ်မှာဖြစ်မှာပဲတည်သွား။ကောင်းတာလေးပဲကြောကြရအောင်နော်။မှန်ပါပါဘုရား။ဒီလိုငယ်ဆင်းသွားတာအိမ်မက်မက်ရင်ကတော့အဲ့ဒါငယ်တဲ့ရောက်သွားတယ်ဆက်မှတ်ပြီးနော်
။မှန်ပါပါ။
တော်ရင်ရောက်ပြီးတော့တိရစ္ဆာန်တွေဈာရောက်နေရင်တော့အဲ့ဒီကောင်းမျိုးဖြစ်ပြီးတော့အောင်းပြီးတော့မှန်ပါပ
ါ။
ဒ ီပုံစံနဲ့ဒါကိုကမ္မကံကမ္မနမိတ်ကတိနမိတ်လို့ခေါ်တယ
်မှန်လားပါ
အဲ့ဒီအာယုန်နမိတ်တွေတစ်ခုခုဖြစ်တာအဲ့ဒီကံကမ္မနမိတ်ကတိနမိတ်ဆိုတဲ့ဒီအာယုန်နမိတ်သုံးခုတွေကတစ်ခုခုကိုအာယုန်ပြုပြီးတော့ဟောဒီပရိသေစိတ်တွေဟာမသိခင်ထင်ခဲ့တဲ့အာယုန်ရဲ့စွမ်းအားနဲ့သူတို့ကတွားနေကြတာဧတီတိပဲအပြောင်းအမဲမရှိဒါကိုတဝတာလို့ခေါ်တာမှန
်ပါဘူ
းပြောင်းရင်လည်းမရဘူးနော
်မှန်ပါဘူ
းလုံးဝပြောင်းလို့မရဘူးဒီဟာပရိသေစိတ်ရဲ့ဘဝင်စိတ်ရဲ့သုတိစိတ်ရဲ့ကံကပြေးလိုက်တဲ့အချိန်တဘဝတာလုံးဝပြောင်းမရဘူးအဲ့ဒါဝင်လို့ခေါ်တယ်အဲ့ဒီဘဝင်စိတ်ကိုရည်စူးပြီးတော့မြတ်စွာဘုရားကဘဂဝတ္တမိဒံမိဂဝေစိတ်တံစိတ်ကလေးဟာဖြူစင်းနေတယ်ဆိုတာဘာအာယုံနဲ့မှမရောဘူးတဲ့သူပင်ကိုရှိတဲ့အာယုံလေးနဲ့ပဲနေရလို့ပြောတာနော
်မှန်ပါဗျာ
ဘဝင်စိတ်ကိုပြောတယ်ဒီရတာကဘဝင်ကြတယ်ဘဝင်မကြဘူးဆိုတာအကြိုက်တယ်မကြိုက်ဘူးပြောတာအဲ့ဒါဒီဘဝင်ကိုပြောတာမဟုတ်ဘူးနော်
မှန်ပါပါဟုတ်ပါဘူး
တုံးတော့တုံးတယ်ဒီဟာမဟုတ်ဘူးသူက
မှန်ပါပ
ါစိတ်တိုင်းကြတယ်စိတ်တိုင်းမကြဘူးလို့ပြောတာအဲ့ဒါဘဝင်ကြတယ်မဟုတ်ဘူးမကြဘူးပြောနေတာဘဝင်ဆိုတာအိပ်ပျော်နေတဲ့အချိန်သိတယ်လား
သိပါဘူ
းဒီအဲ့ဒါဝင်စိတ်ဖြစ်နေတဲ့အချိန်လို့လားမှတ်ပြီပရိသေစိတ်ပေးဒီနဲ့ဒီစိတ်ကလေးတစ်ခုလည်းပဲပရိသေတွေလို့လည်းခေါ်တယ်ဘဝင်လို့လည်းခေါ်တယ်သုတိစိတ်လို့လည်းခေါ်တယ်။ဒါကြောင့်ပရိသေတွေလို့ခေါ်တယ်လဲဆိုရင်အတိတ်ဘဝနဲ့ပစ္စုပန်ဘဝကိုဆက်ပြီးလို့ပฏิဆိုတာ relinking consciousness လို့အင်္ဂလိပ်လိုပြန်။ relink ပฏิဆိုတာတန်တန်ပြီးဆိုတာဆက်ဆက်လိုက်တာ။ဘဝတစ်ခုဘဝဟောင်းနဲ့ဘဝတစ်ခုဆက်ပြီးထားတာလို့ဆိုရင်တော့ပြတ်ချက်သွားမှာ
။မှန်ပါပါ့
။သူဝင်လာလို့ဆက်မိသွားတယ်လို့ပြောတာ။ဘဝင်းဝဆိုတာကြတော့ဘာကြောင့်လဲဆိုအသက်ရှိနေလို့ရတဲ့အကြောင်းဖြစ်တဲ့စိတ်လို့ဆိုဒါလေးရှိနေလို့အသက်ရှင်နေတယ်ဘဝင်းစိတ်ကုံကရဲ့အသက်ရှင်တော့မှာမဟုတ်တော့ဘူးနောက်ဆုံးကြတော့ဘဝတာတစ်ခုလုံးမှာအတိတ်သွားလို့သုတိကိုခေါ်လိုက်တာ
မှန်ပါပဲ
အဲ့တော့ဒီစိတ်ကအသက်ရှိစေနေရမယ့်ပုဂ္ဂိုလ်ဆိုရင်နှစ်ရှစ်ဆယ်ဒီမှာသွားနေမှာပဲဖြစ်ဒီပြည့်နဲ့သွားနေမှာပဲနော်
မှန်ပါပဲအ
ေးကောင်းပြီအဲ့ဒီဘဝင်းစိတ်ကလေးကိုပဲမနောဒွာက mind လို့ခေါ်သေးတယ်အဲ့ဒါလေးကိုသတိထားသူကနေပြီးတော့ဒီအခြေခံမရှိခဲနဲ့လှုပ်ရှားတဲ့စိတ်တွေမပေါ်နိုင်ဘူးဒီဟာအခြေခံလို့ပြောတာ
နော
်ဒါလေးကလည်းမြဲတာမဟုတ်ဘူးသူ့အာရုံနဲ့သူတွားနေတာဒါအကျိုးစိတ်ဝိပဿနာကဲဝိပဿနာကိုတစ်ခုခွဲလိုက်ရအောင်အခြေခံစိတ်သို့မဟုတ်ဘဝင်းစိတ်ဘဝင်းစိတ်ကတစ်ခုအဲ့ဒါလိုပဲအဘိဓမ္မာသင်္ခါရဉာဏ်ကဝိဝတိမုတ်စိတ်လို့ခေါ်တယ်။ဝတိမုတ်ဆိုတာအင်္ဂလိပ်လိုပြန်တော့ပတ်ဖရီလို့ပြော process ဖရီလို့ပြန်ဖြစ်စဉ်နဲ့မပါဘူးလို့ပြောမျက်မှောက်ဘဝဒီလက်တွေ့ဘဝအာယုန်တွေနဲ့ဖြစ်နေတဲ့ဖြစ်စဉ်နဲ့မပါဘူးတဲ့ process ဖရီလို့ပြောလို့တောင်းတာဝတိမုတ်ကဝတိဆိုတာဆုံးဖြစ်စဉ်မုဒ္ဒါစာလွတ်နေတာဆုံးဖြစ်စင်တဲ့ဘာလို့လွတ်နေတဲ့စိတ်လို့ပြောတာ
မှန်ပါဘူ
းကဲအဲ့ဒီစိတ်ကြီးကရှိနေတယ်ရှိနေတယ်ဆိုတာသူ့အလိုဖြစ်နေတာလို့ပြောတာနော
်မှန်ပါပါ
ဘယ်ထဲမှာတနည်းအောင်းနေတယ်လို့တော့မထင်နဲ့နော်သူကလည်းသူ့အကြောင်းလေးနဲ့သူကဖြစ်ပြီးတော့ဒီလိုသွားနေမှာပဲသူကကဲနောက်ကတာဒီဂျာဝိဘစိတ်ဟာပရိသေစိတ်သုတိစိတ်ဒီတစ်ခုပြီးပါပြီနောက်ထပ်ကံတရားကြောင့်အကျိုးပေါ်တဲ့စိတ်တွေရှိသေးတယ်။အဲ့ဒါကိုဒါကပရိသေစိတ်တို့ပရိသေအခါမှာကံတရားကစိတ်ကိုထုတ်ထုတ်တဲ့အခါမှာနှစ်နေရာထုတ်ထုတ်ပရိသေအခါမှာထုတ်ထုတ်တယ်ပဝတ္တိအခါမှာထုတ်ထုတ်တယ်ပရိသေအခါမှာထုတ်ထုတ်လို့ရှိရင်တစ်ခုပဲထုတ်တယ်ပဝတ္တိအခါကျတော့တစ်ခုပဲပုံပြီးထုတ်ပဝတ္တိဆိုတာပရိသေစိတ်ပေါ်ပြီးတဲ့နောက်သုတိစိတ်ဖြစ်ဒါလည်းဘုဒ္ဓလိုခေါ်တယ
်မှန
်ပါပါအဲ့ဒီကြတော့သူကြတော့ပြင်မအကူအညီတွေနဲ့ကံတရားကအခြေခံနဲ့ထုတ်လုပ်လိုက်ပြီးတော့ဒီစိတ်တွေဖြစ်ပေါ်လာလို့ရတဲ့ကမျက်မှောက်ဘဝအာယုအတိတ်တွေနဲ့တွဲမိမှသူကဖြစ်တာဆိုတော့လို့မြင်သိစိတ်စကုဝိညာဉ်စိတ
်မှန်ပါ
ကြာသိစိတ်သောတာဝိညာဉ်စိတ်နံသိစိတ်ဌာနဝိညာဉ်စိတ်လည်းတိစိတ်ဇီဝဝိညာဉ်စိတ်ထိတိစိတ်ကာယဝိညာဉ်စိတ်ကုသိုလ်ရဲ့အကျိုးရှိရယ်အကုသိုလ်ရဲ့အကျိုးရှိတယ်စိတ်ပေါင်းလို့ ဆယ်ခုတည်းကိုစကုဝိညာဉ်တွေသောတာဝိညာဉ်တွေဆိုတော့မျက်စိမှာလုံးရှိလို့စကုဝိညာဉ်တွေအောင်းမဲ့နေတာနော်စကုဝိညာဉ်တွေဆိုတာကုသိုလ်ရဲ့အကျိုးအားတစ်ခုအကုသိုလ်ရဲ့အကျိုးအားတစ်ခုဆိုပြီးတော့စကုဝိညာဉ်စိတ်နှစ်ခုလို့ပြောတာမျက်စိနှလုံးရှိလို့ပြောတာမဟုတ်ဘူးနော
်မှန်ပါဗျာ
မျက်စိနှလုံးရှိလို့ပြောတာမဟုတ်ဘူးအဲ့တော့နာကလည်းနှစ်ဖက်ရှိတော့သောတာဝိညာဉ်တွေဆိုတော့အဲ့ဒါအောင်းမဲ့တယ်ကာနဝိညာဉ်တွေဆိုတော့နှာခေါင်းကနှာခေါင်းရှိရှားကြတော့နှစ်ခွားကကမွေမရှိတယ်ကာယဝိညာဉ်တွေကျတော့လည်းမလုံးသေးတာမရှိတယ်အဲ့တော့အဲ့ဒါကိုပြောရဖို့ဘူ
းမှန်ပါဗျာ
ဟုတ်ကဲ့
မှန်ပ
ါကုသိုလ်ရဲ့အကျိုးအကုသိုလ်ရဲ့အကျိုးအဲ့ဒီနှစ်ခုကိုကြည့်ပြီးတော့နှစ်ခုစီနှစ်ခုစီနှစ်ခုစီပြောသွားတာ
မှန်ပါဗျာ
ကဲကာယရဲ့အကျိုးများကကိုယ်တိခံထုတ်တဲ့အခါမှာမျက်စိကမြင်တဲ့သိတဲ့စိတ်နှမျိုးထုတ်တယ်အကုသိုလ်တဏ္ဍာတစ်ခုထုတ်တယ်ကုသိုလ်တဏ္ဍာတစ်ခုထုတ်တယ်နားကကြားတဲ့အကုသိုလ်တဏ္ဍာတစ်ခုအကုသိုလ်တဏ္ဍာတစ်ခုလျှာကနေတဲ့အခါကုသိုလ်တဏ္ဍာတစ်ခုအကုသိုလ်တဏ္ဍာတစ်ခုနော်လက်ခေါက်ကနမ်းတဲ့အခါလည်းကုသိုလ်တဏ္ဍာတစ်ခုအကုသိုလ်တဏ္ဍာတစ်ခုခန္ဓာကိုယ်ကြည့်တဲ့အခါမှာကုသိုလ်တဏ္ဍာတစ်ခုအကုသိုလ်တဏ္ဍာတစ်ခုဘုရားစိတ်ဆယ်ရုပ်ဖြစ်လာ
ပါဘုရားပါဗျာ
နောက်တစ်ခါပရိသေရေစိတ်မဟာဝိသေကကပရိသေရေစိတ်ကတခုဩဒီအခါမှာကျတော့ဉာဏ်တွေလည်းထုတ်သေးတယ်ပြောတာ
ဉ
ာဏ်တွေကိုလည်းဖြစ်ပေါ်စေသေးတယ်အဲ့တော့မဟာဝိသေစိတ်ကယုံရားဖြင့်ထုတ်ကြည့်မယ်ဆိုရင်၈ခုလို့ပြောတယ်เนาะဟု
တ
်ပါဘူးဒါလူ့ဘဝမှာရနိုင်တဲ့စိတ်တွေကိုပြောတယ်နောက်တစ်ခုဘာတွေထုတ်သေးတယ်ဆိုလို့ရှိရင်တံပရိသနာဆိုတံပရိသန်စိတ်တစ်ခုကလည်းကုသိုလ်ကြောင့်ဖြစ်တာအကုသိုလ်ကြောင့်ဖြစ်တာဟုတ်လားလေမြင့်တိပြီးရင်တော့မှအာယုံကိုလက်ခံတဲ့စိတ်ကြားပြီးတဲ့အခါအာယုံကိုလက်ခံတဲ့စိတ်နှာခေါင်းကအနံ့ရပြီးတဲ့အခါအဲ့ဒီအာယုံကိုလက်ခံတဲ့စိတ်တံတိဆိုင်ဆိုတာလက်ခံတဲ့တံတိဆန် reception ပေါ့ဟောတယ်တော့ရင် reception ရှိတယ်ပေါ့လားလက်ခံတဲ့နေရာရှိတယ်လေဘုရားဌာနဆိုတော့လက်ခံတဲ့နေရာရှိတယ်ကိုအာယုံဝဲလာရင်လက်ခံတဲ့နေရာရှိရမှာပေါ့စိတ်ထဲမှာလည်းလက်ခံတဲ့စိတ်ကိုတံပရိသနာလို့ခေါ်တယ်။အဲဒီစိတ်ကလည်းပဲပစ္စဗံအာယုံခုဘဝမှာတွေ့တဲ့အာယုံတွေနဲ့ဒီကမြင့်သိစိတ်ဖြစ်ပြီးရင်ဒီကဖြစ်ကိုဖြစ်အောင်လာမှာ။ကြာတိစိတ်ဖြစ်ပြီးရင်ဒီလာရမှာ။ကိုယ်နဲ့ကံကိုအခြေခံပြီးတော့ထုတ်ထားတဲ့စိတ်ပဲဒီစိတ်က။နန္တိစိတ်ရဲ့နောက်မှာသူဆက်လာမယ်။အနယတိရဲ့စိတ်ရဲ့နောက်မှာသူဆက်လာမယ်။ဖြီတိစိတ်ရဲ့နောက်မှာသူဆက်လာမယ်။လက်ခံပြီးလို့ရှိရင်ဒီတိုင်းထားမလားလို့ဆိုလို့ရှိရင်စုံစမ်းတဲ့စိတ်တွေကလားလေအဲ့ဒါကိုတန်တိကနာလို့ခေါ်တယ်။ဘာလို့ဖြစ်ဒီကိုလက်ခံပြီးလို့ရှိရင်သစ္စာတော်မှာလက်ခံပြီးရင်စိတ်မစီရင်ခွက်ရသေးတယ်ခေါ်လား။မှန်ပ
ါပါဗျာ။
အေးအာရုံတစ်ခုရလာလဲဆိုသူကလက်ခံပြီးရင်သူကစုံစမ်းရအောင်လဲဒါတော့ဘုံဆိုတာနော်။မှန
်ပါပါဗျ
ာ။အာရုံရဲ့ဘဝကိုစုံစမ်းတဲ့စိတ်ကလည်းခုနလက်ခံပြီးတဲ့နောက်သူကဆက်ပြီးအလုံးလုံးကိုအဲ့ဒီစိတ်ကလည်းပေါ်လာသေးတယ်။မှန်ပ
ါပါ
ကဲချုံကြောင်းမယ်ဆိုလို့ရှိရင်အကုသိုလ်အကျိုးကခုနှစ်ခုရှိအကုသိုလ်ကထုတ်လိုက်တာဉာဏ်ဒီစိတ်ရဲ့ဇာတိစိတ်ရဲ့နာမ်ဒီစိတ်ရဲ့ရေယဒီစိတ်ရဲ့ဖြီတိစိတ်ရဲ့လက်ခံစိတ်ရဲ့စုံစမ်းစိတ်ရဲ့ဟောအကုသိုလ်ကခုနှစ်ခုရှိအကုသိုလ်ရဲ့အကျိုးကအကုသိုလ်ကထုတ်လို့လိုက်တာခုနှစ်ခုကုသိုလ်ကထုတ်တယ်လည်းတော့ဘယ်လိုလုပ်ဆိုကုသိုလ်ကထုတ်တာကလည်းဟုတ်လားရှိခုအဲ့ဒီရှိခုကဘာလို့လဲဆိုတော့ဒီမြင့်သိစေရဲ့ကြာသိစေရဲ့နံသိစေရဲ့လျှက်သိစေရဲ့ဖြီးသိစေရဲ့လက်ခံတဲ့စိတ်ကတစ်ခုစုံစမ်းတဲ့စိတ်ကတော့နှစ်ခုဒါပေမဲ့နှစ်ခုဖြစ်သွားတယ်ဆိုလို့ရှိရင်စုံစမ်းတဲ့အခါမှာဝမ်းမြောက်ဝမ်းသာစုံစမ်းလာမယ်ဟုတ်လားဝမ်းသာတဲ့ဒီခံစားချက်ပါလာတဲ့ဝမ်းသာတဲ့ဝမ်းသာတဲ့ခံစားချက်ညော့နေတာလေအဲ့ဒီနှစ်ခုကြောင့်မဟုတ်လို့သူကတဏှာနဲ့စိတ်ကနှစ်ခုဖြစ်တော့ရှစ်ခုဖြစ်သွားတယ
်ဟုတ်လား
တရားဒီမှာမဟာဝိသေစိတ်ထက်ထပ်ထည့်လိုက်မယ်ဆိုရင်ကုသိုလ်ရဲ့အကျိုးက16ခုဖြစ်သွားပါဘု
ရား
16ခုဖြစ်သွားတယ်။ဒီပေါင်းကြည့်လိုက်မယ်ဆိုလို့ရှိရင်လူရဲ့တဏ္ဍာမှာကံတရားကထုံးလို့လိုက်တာဒါလူတွေကပြောတာဇာတ်လမ်းပုဂ္ဂိုလ်တွေမပြောဘူးလူဘဝပဲပြောတာ
ဘုရား
လူတွေအတွက်ဒီဘဝကိုရေးကြည့်တယ်။အကုသိုလ်ကထုံးလို့တာ9ခုကုသိုလ်ကထုံးလို့တာ16ခုပေါင်းလိုက်တော့ဘယ်လောက်ရှိလဲ
27
အဲ့ဒါကိုကာမဝိဘက်23လို့ပြောတယ်နော်မှန်ပါဘူ
း
ကာမဝဆရာကုသိုလ်ကံကထုတ်လို့ရဒီထဲမှာဇန်နေပါလိမ့်မယ်ဘာမှမဆိုင်ဘူးနော
်မှန်ပါဘ
ူးဇန်နေကကျင့်မှရတဲ့စိတ်တွေဒီထဲမှာမပါဘူးအဲ့တော့ဘုရားရုပ်ဘဝမှာဖြစ်နိုင်တာမဟုတ်23လို့ဖြစ်နေ
တ
ာဒါဘွေးရပါရတဲ့အခါ23ဘွေးရပါပါတဲ့အခါ23မျက်စီတို့နားတို့ဘွေးရပါလာတယ်လို့ပဲဟောဒီစိတ်ကလည်းပဲဘုံစိတ်ကနေပြီးတော့ဟောဒီပေါ်ဖွားနိုင်တဲ့အနေထားတွေရှိဒါကတော့မျက်စိကပြစ္ဆဘာအကြောင်းမပါဘဲနဲ့သူကမြင်သိစိတ်မဖြစ်နိုင်ဘူးမျက်စိကောင်းရမယ်မျက်စိအာရုံနဲ့မျက်စိဆုံရမယ်ဆုံလိုက်တဲ့အခါကျတော့မြင်သိစိတ်ဆိုတာပေါ်လာနိုင်တယ်ကံတရားကဘယ်တော့လဲသူကအချိန်ကြီးပဲထုတ်ပေးထားတာစိတ်ကိုပေါ်အောင်လုပ်ပေးထားတာပေါ့ဘူးနော်မှန
်ပါဗျာ
ဆိုတော့စောင်းနံကြီးအောင်စောင်းအိုးနဲ့စောင်းယိုးကညှိထားမှဖြစ်တော့မှာပေါ့အဲ့ဒါလည်းပဲကံတရားကစောင်းလို့စောင်းအောင်ညှိပေးထားတယ်လို့ပဲလက်ကလေးနဲ့တီးလိုက်တာနဲ့စောင်းကံတန်တရားထွက်လာပါပဲ။အဲ့ဒါလည်းပဲရူပါယုံနဲ့စကုတ္တတာကမျက်စိကမြင်ရတဲ့အစင်းနဲ့စကုတ္တတာကိုဆုံးဝိုင်းလာတယ်လို့လည်းဟောဒီစိတ်ပေါ်လာ။ condition ရပေါ့အကြောင်းကပေါ်တယ်ဆိုတာပေါ့ပေါ့။အဲ့ဒါနဲ့နားနဲ့ဆုံးတဲ့တောတာဝိညာဉ်တောတာဝိညာဉ်စိတ်ပေါ်လာတဲ့တည်းနဲ့နောက်ကလက်ခံစိတ်တို့စုံစမ်းစိတ်တို့ဆက်ပေါ်လာ။ဆရာဆရာအကြောင်းတွေတာဘယ်လိုဆက်ဒါစိတ်တမိယာမလို့ခေါ်တယ်ဘာလို့လဲသူတို့ပေါ်လာတော့မင်းစိတ်တမိယာစိတ်တမိယာမဆိုတာဘာပြောတာတုံးလို့ဆိုလို့ရှိရင်ဖြစ်စဉ်ကြီးတစ်ခုကိုပြောတာ The law of nature ဟုတ်ကဲ့
The law of
nature ကဲအဲ့ဒါဆိုလို့ရှိရင်နေလို့ရတာဘာဖြစ်လို့ဟိုနေပြီးတဲ့အခါကျတော့မိုးလို့ရောက်တာဘုရားကြီးတဲ့ခါကျတော့ဘာလို့ဆောင်းဝင်လာတာလဲ။ဖြစ်စဉ်ကြီးရပေါ့လား။ဒါကြောင့်လို့ဒီမိုးရာသီကျတော့တိတိကျကျလမ်းဆန်းပြီးတော့အရွက်တွေပါလေ၊ဘာဘာတွေပြင်းပြီးထွားလာတာလို့ဆောင်းကျတော့ဘာလို့ချောက်သွားပြန်လာလဲ။အဲဥဒုနည်းရပါပဲ။ဆန်းရဆန်းရဒီ The law of nature ဒီအရဲ The law of mind ပဲစိတ်ဓာတ်လေးရမှာနေတယ်နော်။ဒီစိတ်ဖြစ်ရင်ဒါဖြစ်ကိုဖြစ်လာ။အကြောင်းတရားတွေကဒီလိုကျောင်းကဘုရားရှိခိုး23ခုဖြစ်လာပြီဘုန်းကြီးတို့တန်တာမှာပြစ္ဆဘာအကြောင်းတွေကိုငဲ့ပြီးတော့ဖြစ်ကြရတယ်နော်ခုနကပြောတဲ့ဒလေးစိတ်ကလေးကတော့ပြစ္ဆဘာအကြောင်းနဲ့ဘာမှမဆိုင်ဘူးပရိသေရိခံမှာဖြစ်နေတာလေးကသူ့ရဲ့သူအတွင်းမဟုတ်ပြီးလမ်းနေမှာပဲသူ့ဟာသူဖြစ်နေမှာပဲနော
်ဟုတ်လားပါဘယ
်ကောင်းပြီဒီဒလေးစိတ်ကလေးနဲ့အခုဒီဘုရားစိတ်ကိုနှစ်မျိုးခွဲတယ်အခြေခံစိတ်နဲ့အဖြစ်ပေါ်စိတ်နှစ်ခုဖြစ်တာဒါကနောက်တစ်ခုကကုသိုလ်ကံကပေးတာလည်းမဟုတ်ဘူးအကုသိုလ်ကံကလည်းပေးတာလည်းမဟုတ်ပဲနဲ့ကံရဲ့အကျိုးမဟုတ်ပဲနဲ့ပေါ်လာတဲ့စိတ်နှစ်ခုရှိသေးတယ်။အဲဒီစိတ်နှစ်ခုကဘာကြောင့်ဒီစိတ်နှစ်ခုပေါ်လာတော့ကြည့်လိုက်ရင်ဘုထုနဲ့အာယုံနဲ့တိုက်လိုက်တဲ့စွမ်းအားကြောင့်ပေါ်လာတာ။ဘုထုနဲ့အာယုံဆိုတာမျက်စိနဲ့အဆင်းအာယုံတိုက်တယ်။အသံနဲ့နားနဲ့တိုက်တယ်အနားနဲ့နှာခေါင်းနဲ့တိုက်လျှာနဲ့အရသာနဲ့တိုက်တယ်ခန္ဓာကိုယ်နဲ့ထုတ်တပ်ပါရုံနဲ့ခန္ဓာကိုယ်နဲ့တိုက်တယ်ဟောအဲ့ဒါလိုအတိုက်ကြောင့်ပေါ်လာတာစိတ်ကိုအာရုံစမ်းလို့ခေါ်တယ်သူကဘဝစိတ်တွေကိုရပ်တန့်တော့အောင်လုပ်ပြီးတော့အာရုံဘက်ကိုဥလဲ့ပေးတာဒါကြောင့်လို့စာပေချမ်းကလည်းမှာဘဝံကအာဝတိတိဘဝံကိုဘဝစိတ်တွေကိုအဲ့အကြောင်းဖြစ်အောင်လုပ်လိုက်တယ်ပြောကိုယ်နဲ့ပင်လို့အခြေခံစိတ်ကသူ့အခြေအနေနဲ့သူတွားနေတာကိုဒီစိတ်ပေါ်လိုက်ရတယ်အဲ့ဒီဘဝရဲ့အခြေခံတက်တော့ပါဘာ
လို့
စိတ်ဆိုတာနှစ်ခုမျိုးမဖြစ်ဘူးဘာလို့အခုချင်းပဲဖြစ်ကြရတယ်အဲ့တော့ဘဝကိုဖြတ်တော့လိုက်တာဒီအာဝဇဏဖြတ်တော့လိုက်အာယုံအသိကိုသူကတွေးလိုက်တာ
ဘာလို့
အာယုံအသိကိုသူကတွေးလိုက်တာလည်းကြိုင်နဲ့ဟောဆိုတော့ရူပါယံကသက္ကုပ္ပဒါနာကိုလာပြီးတော့ထိခိုက်လိုက်တာဒါကားလိုလားခောက်လိုက်တာနဲ့တူဘူးပဲအိမ်ထဲမှာဒကားပိတ်နေနောက်ဘက်ကနေလာပြီးဒကားကိုတော့တော့နဲ့ခောက်လိုက်လို့ရှိရင်ဒီအတွေ့ပြတ်မကုန်ဘူးလားပြတ်ကုန်တော့တယ်ဘာလို့လို့ဆိုဒကားမဖွင့်ဘူးလား
ဖ
ွင့်ပါဗျာအဲဒီအဝဇန်းဆိုတာဒကားဖွင့်ပေးတဲ့စိတ
်
ဘာလို့လဲဒီကဒကားခောက်တဲ့လူကိုဒကားဖွင့်ပေးလိုက်တာနဲ့တူတယ်ဖွင့်ပေးလိုက်တဲ့အခါကျတော့ဘတ်တကြီးရနေတယ်လို့မမြင်ဘူးလား
မမြင်ပါဘူ
းအဲဒါစကုဝိညာဉ်စိတ်ဖြစ်တာနဲ့တူတူပဲလာလာလာတော့ခေါ်လိုက်တာကြတော့တံတေးဆိုင်လက်ခံလိုက်တာနဲ့တူတယ် ဘာကိစ္စငါလုံးလို့မေးရကြတော့တန်တီရဏ။ဩသူပြောတဲ့အတိုင်းသဘောပေါက်သွားပြီ။အေးကိစ္စရှိလို့လားလဲဆိုတာသိရအဆုံးချက်ချက်ချတာဝန်တော်။အဲကော်ပီလေးပါလေတူတူတောက်တာကစောပေါ့။ပြီးတော့ပြန်သွားတာတရားရုံးပေါ့။ဟုတ်ကဲ့ပြန်သွားပြီးနောက်ဘဝင်ပြန်ကြပါ့။ကံချင်းစင်တဲ့ခုပဲ။ဒီနေ့ကိစ္စတွေနဲ့ဒီတိုင်းသွားလာတာအထူးဆန်းမဟုတ်ဘူးနော်။အဘိဓမ္မာဆိုတာလူတွေရဲ့အကြောင်းကိုရှင်းပြနေတာလူတွေအကြောင်းကိုရှင်းပြနေဒီလိုလေးရှင်းရှင်းလေးနားလည်ရမှာဘုရားတရားတော်ကတကယ်လက်တွေ့ရှိဖို့ဟောနေတာနော်မှန်ပါဗျာဘုရားစကားလုံးတွေကတမျိုးဆိုတော့သူလည်းမရင်းနေဘူးပေါ့မရင်းနေတဲ့အခါကျတော့တခြားဟာယူပြောတာဓမ္မရဲ့လို့အဲ့လိုအောက်ပြရတာပေါ့မဟုတ်ဘူးနေစဉ်တွေ့နေတာလေလို့ပြောနေတာနော်မှန်ပ
ါဗျာ
ကဲကောင်းပြီဒီလိုဖြစ်စင်နေရကြည့်အော်အော်ရီဇွန်ဆိုတဲ့စိတ်ကလေးနှစ်ခုရှိတယ်သူကသူကမျက်စိကနှခေါင်းကဆိုရင်ဒွါရငါးပေါက်မျက်စိနားနာလျှာကိုလို့ဆိုတာဒါဒွါရငါးခုကိုခေါ်တယ
်ဟုတ်လား
အဲ့ဒီဒွါရငါးခုမှာတိုက်ခိုက်လာတဲ့အာယုံကိုဥလိပ်ပေးရတာပြစဒွါရဝေဇံလို့ခေါ်တယ်အေးမျက်စိနဲ့လည်းမဆိုင်ဘူးနားနဲ့လည်းမဆိုင်ဘူးနှခေါင်းနဲ့လည်းမဆိုင်ဘူးလျှာနဲ့လည်းမဆိုင်ဘူးကိုယ်နဲ့လည်းမဆိုင်ဘူးရစီလည်းဆုံးပိတ်ထားတယ်နားလည်းပိတ်ထားတယ်နှာခေါင်းလည်းပိတ်ထားတယ်အကုန်လုံးအဲ့ဒီကလေးနဲ့မဆက်ဘူးခေါင်းပုံချုပ်ပြီးတက်တက်တွေးနေတဲ့အတွေ့အကြုံတော့မနှောပါလားလို့ခေါ်တယ်တက်တက်တွေးတဲ့အတွေ့အကြု
ံမှန်ပါလ
ားရှိတယ်အဲ့လိုတွေးနေတဲ့အတွေ့အကြုံတော့မနှောတာကဝိဇန်လို့ခေါ်တယ်ကွာမှန်ပါလ
ား
ဟိုမင်းရဟာဆိုတာဒါကြီးမြင်လို့ရသေးတယ်မရ
ပါဘူးခင
်ဗျာဒါကြီးကအတန်လေးကလေးကြားလို့ရသေးတယ်မရ
ပါဘူးခင်ဗျာ
တွေးလို့ရောမရဘူးမှန်ပါ
ခင်ဗျာ
အဲ့ဒါမနောဒရဝိဇ္ဇာအတွေ့ရသူကသူကတရားဖွင့်ပေးနေတယ်မနေ့ကအကြောင်းရတယ်မနေ့ကလည်းဘာလို့ဟိုနေ့ကဟာလို့သူတရားဖွင့်ပေးတယ်မှန်ပ
ါပါ
စိတ်ကူးလဲမှာဝင်လာသူတရားဖွင့်ပေးလိုက်တယ်ဟောမနောဒရဝိဇ္ဇာအခုလောဘဆယ်မျက်စိကမြင်လာတရားဖွင့်ပေးတာကပစ္စဒရဝိဇ္ဇာဆိုတော့အဲ့ဒီအဝိဇ္ဇာနှစ်ခုသည်ဒီကကုတ္တလနာကုတ္တလကုသိုလ်လည်းမဟုတ်ဘူးအကုသိုလ်လည်းမဟုတ်ဘူးနာသကာမဝိပါဒကံရဲ့အကျိုးတရားလည်းမဟုတ်ဘူးကရိယာတက်တဲ့ function တစ်ခုအလုပ်တစ်ခုကိုသူတို့လုပ်ဘယ်သူရဲ့စွမ်းအားနဲ့သူတို့လုပ်တာလို့ဆိုရင်အာယံဝတ္ထုတိုက်ခိုက်မှုစုံစည်းမှုရဲ့စွမ်းအားလို့ပဲဒီလိုပြောရတယ်ဟုတ်ကဲ့
မှန်ပါပ
ါအဲ့လိုနဲ့သူတို့ပေါ်လာတယ်ကဲဒီစမေဝဇန်စိတ်တွေရှိတယ်မနောဝဇန်စိတ်တွေရှိတယ်ခုနက23ခုနဲ့ခုထက်လည်းတော့ကောင်းရှိပါမှန်ပ
ါ
လက်ဆက်မှာလို့ရှိပါဒါဘုန်းကြီးတို့တွေဝေးရပါစိတ်တွေနော်မှန
်ပါဗျာ
ဒီစိတ်တွေ89ရဲ့ဝေးရပါစိတ်အခု20နဲ့ငါတို့ရသွားပြီ
မှန်ပါဗျာ
ကဲအလယ်တခုအမှုတို့စိတ်တွေထည့်လိုက်ပါအောင်12ခုလောဘကြောင့်ဖြစ်တာက10ခုရှိတယ်ဒေါသကြောင့်ဖြစ်တာ2ခုရှိတယ်မောဟကြောင့်ဖြစ်တာ2ခုရှိအမှုတို့12ခုထည့်လိုက်25ရဲ့ကိုအမှုတို့10နဲ့ထည့်လိုက်တော့ဘောရှိတယ
်ဘုန်းကြီးတို့ကတော့
ဗလား
30
နောက်တစ်ခါတခါတည်းရံကြတော့စိတ်ကောင်းနှလုံးကောင်းလေးမွေးလိုက်တဲ့အခါကျတော့မဟာကုသိုလ်စိတ်ရှိခုဆိုတာဖြစ်တတ်သေးတယ
်။
ဒါနကောင်းမှုပြုတဲ့အခါတော့သီလဆောက်တည်တဲ့အခါတရားနာတဲ့အခါဖြစ်လာတဲ့ကဲအဲ့ဒီရှိခုထက်က
55ပါပဲ
။ဘုန်းကြီးတို့မွေးရပါစိတ်ဟာ55ခုပဲရှိတယ်တဲ့။
မှ
န်ပါဗျာ40သွားတာလေဟာဒီ45နဲ့ပဲသွားနေတာနော်မှန
်ပါဗျာ
အသက်ရှင်နေတာ45 45နဲ့မှာအများဆုံးသွားနေတာကတော့ခုနကပြောတဲ့အလုပ်ကို12ခုနဲ့ခုနက25ခုနဲ့သွားနေတာများပါမှန်ပ
ါ
ဗျာမဟာကုသိုလ်ဆိုတာတခါတည်းရမှာဖြစ်တယ်ခုနက10ခုကတခါတည်းရမှာ sometimes မှန်ပါဗျ
ာ
နော်မှန
်
ပါ sometimes ကျန်တာတွေကတော့အဲ့ကအမြဲတမ်းဖြစ်နေတဲ့ဟာတော့ဒီဘဝမှာ55ပဲရှိတာဘုန်းကြီးတို့တဏ္ဍာ55ရှိတာ89ရှိတာမဟုတ်ဘူးတကယ်စိတ်ကောင်းလုံးကောင်းဝင်ပြီးတော့ဇန်တရားတွေအားထုတ်လိုက်ကြပြီဆိုတော့ဇန်တရားတွေအားထုတ်လို့ဗုဒ္ဓမြတ်စွာရပါမယ်ဒုတိယဇန်ရပါမယ်တတိယဇန်ရပါမယ်သုတ္တဇန်ရပါမယ်ပိဋကမဇန်ရပါမယ်ဆိုတော့ရူပဝဆရာကုသိုလ်စိတ်ဖြစ်ပြန်တယ်အဲ့ဒါကရနေတဲ့အခိုက်မှာဖြစ်သွားတ
ာ။မှန်ပါဗျာ
။ဒါပေါ်လာပညာသင်လို့တက်လာတာသဘောမျိုးပဲ။ကျွမ်းစားလို့ရလာတဲ့အာကဘူးရပါမဟုတ်ဘူး။ခုနကဒီလိုရနိုင်တာလည်းလေဉာဏ်ပါတဲ့သတိစိတ်နဲ့မှရနိုင်တယ်။ဉာဏ်မပါရင်အဆင်မပြေဘူး။ဝ ဥပဒနာတရားအားထုတ်လို့သောတပတိမဲ့ခိုရတယ်သံဃာရိမဲ့ခိုရတယ်နာဂာမိမဲ့ခိုရတယ်ရာဇမဲ့လက်ခိုရတယ်ဒါရီကတရားအားထုတ်လို့ပေါ်လာတဲ့စိတ်တွေကြတယ်မိုးရံပါလဲမှမပါဘူးသူကလုံလို့ရတာလို့ပြောဒီများတော့ဟောမိဘလက်ထက်ကတရားမှမရှိဘူးသူ့လက်ထက်ကြိုးစားလိုက်တော့သူကဒီချမ်းသာကြီးဖြစ်တာမဖြစ်ဘူးလား
ဟုတ်ပါဘူးဗျာ
သူကအချိန်ကြီးကောင်းတဲ့လူဆိုတော့ဟုတ်လားမိဘလက်ထက်ကတရားမှမရှိဘူးကုန်းပေါ်ဆရာမရှိဘူးလူရှင်ရဲ့ဘဝကနေတတိဖြစ်သွားတဲ့လူတွေမရှိဘူးလားဟု
တ်ပါဘူးဗျာ
အဲ့ဒါမျိုးလိုပဲအချိန်ကန်ကောင်းအသိဉာဏ်ကောင်းတဲ့ပုဂ္ဂိုလ်တရားကြိုးစားလိုက်တဲ့အခါကျတော့ရရလာအခုလည်းဉာဏ်နဲ့ရှင်နဲ့တရေစိတ်ရှိတဲ့ပုဂ္ဂိုလ်တရားပါဇန်တရားအာထုတ်ရင်ဇန်တရားဇန်စိတ်တွေရတယ်ဒုဘဝဆရာကုသိုလ်ရမယ်အာဘဝဆရာကုသိုလ်ရမယ်ဟောရတဲ့တိုင်သူ့မှာစိတ်တွေတိုးလာ
ဟုတ်ပါပါဗျာ
အေးဝိပဿနာတရားအာထုတ်တဲ့အခါမှာဇန်တရားဝိပဿနာတရားအာထုတ်တဲ့စိတ်တွေကမဟာကုသိုလ်စိတ်တွေကြီးပဲဒီနဲ့စိတ်တွေအာထုတ်လို့မရဘူးနော
်ဟုတ်ပါပါဗျာ
အေးဝိပဿနာဆိုတာဟောဒီမဟာကုသိုလ်စိတ်ဉာဏ်တံပြေုံမဟာကုသိုလ်စိတ်အလုံးကိုပဲခေါ်တယ်ချုပ်ပြီးတော့နောက်ဆုံးဝိပဿနာအစင်းမြင့်သွားလို့ message ပေါ်လာပြီ message ကထုတ်လုပ်တဲ့ဖုန်စိတ်ပေါ်လာပြီဆိုတာလေတော့ဒါကကြိုးစားလို့ရလာတဲ့အကျိုးမြတ်တွေသာဖြစ်တယ်အဲ့ဒီစိတ်တွေကလူတိုင်းမှာရတာမဟုတ်ဘူ
းမှန်ပါပါဘုရ
ားနေ့စဉ်ဘဝမှာလည်းရှိနေတာမဟုတ်ဘူးဘုရားကစားစိတ်ဆိုတာအိမ်နေတုန်းလည်းရှိနေတာမဟုတ်ဘူးသောတာပန်ဖြစ်လို့သောတာပန်အတိဖုန်စိတ်ဆိုတာအိမ်နေတုန်းရှိနေတာမဟုတ်ဘူးကမ္မထန်ထိုင်တဲ့အခါမှာခုနပေါ်လာတဲ့ဟာလေးကိုပြောတာ
เนาะပ
ြောရရင်တော့အပေါ်စိတ်တွေကိုပြောမှာပေါ့
ပြောပါပါ
တရားထိုင်တဲ့အခိုက်လေးမှာပေါ်ပေါ်လာတယ်တမန်တော်ဝင်စားတဲ့အခိုက်ကလေးမှာပေါ်လာတယ်ရသော်ဘုရားကိုယ်တိုင်ကလည်းနေလို့ရှိရင်တမန်စိတ်နဲ့ပဲနေ
ပြောပါပ
ါဇာဝင်စားတဲ့အခါမှာဇာစိတ်ဖြစ်တယ်ဖုံဝင်စားတဲ့အခါမှာဖုံစိတ်ဖြစ်တယ်တမန်နေတဲ့အခါမှာတော့ဖြစ်ဘူးကိုယ်ဒီထဲကကရိယာစိတ်တွေကဘာလို့ဆိုဒါရီယာပုထုဇဉ်နဲ့မဆိုင်ဘူးမဟာကုသိုလ်စိတ်တည်တယ်လေကိလေသာကုန်သွားတဲ့ပုဂ္ဂိုလ်ရဲ့တဏ္ဍာမှာဖြစ်လို့ရှိရင်ဤတဏ္ဍာပုဂ္ဂိုလ်ရဲ့မဟာကုသိုလ်စိတ်ကိုပဲကိလေသာကုန်သွားတဲ့ယဟန္တာပုဂ္ဂိုလ်ရဲ့တဏ္ဍာမှာဖြစ်လို့ရှိရင်မဟာကိရိယာစိတ်ကိုခေါ်လိုက်တာ
မှန်ပါပါဘုရ
ားဒီနေ့ပုဂ္ဂိုလ်တဏ္ဍာမှာဖြစ်တာမဟုတ်ဘူးကိုယ်တို့ရဲ့ဇာရသွားတဲ့ယဟန္တာပုဂ္ဂိုလ်ရဲ့တဏ္ဍာမှာဖြစ်တဲ့ရူပဝဆရဇံစိတ်ကိုပဲဒုဗ္ဗောဇ္ဇကုသိုလ်လို့ဒုဗ္ဗောဇ္ဇကုသိုလ်စိတ်ကိုပဲဒုဗ္ဗောဇ္ဇကရိယာစိတ်လို့ခေါ်လိုက်တာ။အရူပဇံရပါတာပုထုဇဉ်လို့ဆိုရင်အရူပဇ္ဇကုသိုလ်စိတ်။ယဟန္တာဖြစ်သွားရင်အရူပဇ္ဇကရိယာစိတ်။ဆိုလိုတာကကရိယာစိတ်အများအာဝဇံသေးကတည်းကဉာဏ်နဲ့ကရိယာစိတ်ကိုယဟန္တာတဏ္ဍာမှာဖြစ်တာကိုခေါ်တာ။မှန
်
ပါပါ။ဒါဆိုယဟန္တာတဏ္ဍာကြတော့ခိလိတာမရှိတော့တဲ့အတွက်ကြောင့်ကုသိုလ်လို့မခေါ်တော့ဘူးသူတို့။ကုသိုလ်နဲ့အကုသိုလ်ဆိုတာအများအတိုက်ခိုက်တယ်။ယဟန္တာကျတော့တိုက်ခိုက်ဆရာလို့သိလ
ား
။မလိုတော့ဘူး။မလိုသောဒီအတွက်ကြောင့်သူ့ကိုကုသိုလ်ဆိုတဲ့နာမည်မပေးတော့ဘဲနဲ့ကရိယာဆိုတဲ့နာမည်ပေးလိုက်တာ။မှန်ပါ
ပါ။
ကရိယာဆိုတာဆောင်ရွက်ရုံတတ်တတ်တယ်။အလုပ်ဖြစ်ရုံလေးပဲရှိနေ။ဒါမှတန်အရာမပြောတော့ဘူးလို့ပြောတာနော်။မှန
်ပါပါ
။ကံဆိုဒီမှာကိရိတာရှိတဲ့ပုဂ္ဂိုလ်ရဲ့တဏ္ဍာမှာကကံဖြစ်တာ။ကံကစုပြီးကိလေသာမရှိတော့ဘူးဆိုရင်ကောင်းတာလုံးလည်းကုသိုလ်ကမဖြစ်တော့မကောင်းတာကြတော့မလုပ်တော့ဘူးပေါ့
မှန်ပါပ
ါဘုရားအေးကဲဒါနဲ့ဘုရားရဲ့တရားမှာအကျိုးစိတ်က23မှန်ပ
ါပါဘုရား
အကျိုးစိတ်ကိုအကြောင်းပြုပြီးတော့ဒီဘဝမှာဒါဖြင့်ကုသိုလ်စိတ်နဲ့အကုသိုလ်စိတ်ကဘာကြောင့်ဖြစ်တာအတိတ်ဘဝကကံကြောင့်ဖြစ်တာမဟုတ်ဘူးသူတို့ကြတော့ဘာကြောင့်ဖြစ်တာလို့ဆိုကုသိုလ်စိတ်အကုသိုလ်စိတ်ဟာဘယ်သူကကုသိုလ်ဖြစ်အောင်လုပ်ပေးတယ်လဲဘယ်သူကအကုသိုလ်ဖြစ်အောင်လုပ်တယ်လဲလို့ဆိုရင်အာဝိဇ္ဇနဲ့ဝိထောပမဂံနှလုံးသွင်းလိုက်တဲ့ယောနိတောင်းတဲ့ဒီကာရဆိုရင်ကုသိုလ်ဖြစ်သွားမှန
်ပါ
ပါအာယောနိတောင်းတဲ့ဒီကာရမသိမတဲ့နှလုံးသွင်းလို့ဆိုရင်အကုသိုလ်ဖြစ်
တ
ယ်ဟုတ်ပါဘူးတိုးတာအဓိကမှန်ပါပါဒါကြောင့်လို့ယေကေစီကုသနာဓမ္မသဝိရိတိယောနိတောင်းတဲ့ဒီကာရမူလကယေကိစီကုသလနာကုသိုလ်တရားမှန်ရရာယောနိတောမတိကာရမူလကသမမကံကနှလုံးသွင်းခြင်းလို့ဆိုရယ်ယောနိတောမတိကာရဒါလည်းအကြောင်းရှိကြပါပဲကုန်၏တဲ့ယောနိတောမတိကာရနော်မှန
်ပါဗျာ
ယောစီကမြင်တဲ့အာယောဘောမှာအသိနဲ့နှလုံးသွင်းတဲ့အခုလိုမဖြစ်အောင်နှလုံးသွင်းတာကိုယောနိတောမတိကာရလို့ပြောတာ
နော်မှန်ပါဗျာ
နားလာကြတဲ့အတ္တဘောမှာတည့်တည့်အောင်နှလုံးသွင်းတဲ့ နှကောင်းကနန်းတဲ့အနတ်ပေါ်မှာတဲ့တဲ့အောင်နှလုံးသွင်းတယ်ဒီလိုနှလုံးသွင်းမှလို့ရှိရင်ကုသိုလ်စိတ်ဖြစ်တာကုသိုလ်ဇောဆောင်တာအဲ့တော့ကုသိုလ်နဲ့အကုသိုလ်ဇောလို့ထင်ပါတယ်ပရမသုံးမျိုးရပါဆက်ချက်တာဝိပဿစိတ်ဖြစ်တယ်ဝိပဿစိတ်ကလည်းနှစ်မျိုးအခြေခံစိတ်နဲ့နောက်မှပေါ်လာတဲ့စိတ်အောဝိပဿစိတ်နှစ်မျိုးပြီးတဲ့အခါကျတော့အဝိဇ္ဇံအဝိဇ္ဇံစိတ်နှစ်ခုဖြစ်လာတယ်အာယုန်နဲ့ဝိထုတိုက်ခိုက်မှုကြောင့်ဖြစ်လာတယ်နောက်အာယုတ္တမှုရဲ့အာဝိဇ္ဇံကိုအကြောင်းပြုပြီးတော့ကုသိုလ်ပေါ်တယ်အကုသိုလ်ပေါ်တယ်ဟောဆက်နေတာတော့ဘုရားမှာဒီကြည့်ပရမအခြေခံကဘာလို့ဆိုလို့ရှိရင်ပရိသေစိတ်ကံတရားကနေပြေးလိုက်တာကပရိသေစိတ်ကိုပြေးလိုက်တယ်ပြေးလိုက်တဲ့အခါကျတော့ပရိသေစိတ်ပေါ်လာတယ်ပေါ်လာပြီးတဲ့နောက်မှာခန္ဓာကဩဝတိအခါမှာကံကဆက်ပြီးတော့ထုံးလုပ်တယ်ဟောဘုရားစိတ်ကြီးပေါ်လာဩဒီကမှာဆက်ပြီးထုတ်လုပ်တဲ့အခါကျတော့နောက်လျှောက်တစ်ခါတည်းပုံကြည့်ထုတ်လို့တာမဟုတ်ဘူးပစ္စုပန်အကြောင်းတရားတွေနဲ့ပေါင်းပြီးတော့မှထုတ်လုပ်ပေးတာကြည့်ပြီစက္ကုဝိညာဉ်စိတ်ဆိုတာသူကလူရဲ့ပေါ်လာမဟုတ်ဘူးလက်ရှိတဲ့လူပါရုံဆုံးလိုက်တဲ့အခါမှာပေါ်လာတာเนาะ
ဟုတ်ပ
ါဘူးအဲ့ဒါပစ္စုပန်အကြောင်းကိုခေါ်တယ်အခုလောလောဆယ်အကြောင်းကြောင့်ဖြစ်တာအဲ့တော့လောလောဆယ်အကြောင်းကြောင့်ထုတ်လိုက်တယ်ထိုးလိုက်တဲ့အာယုံကိုအာဝဇန်းဆိုတဲ့စိတ်ကတိုက်ခတ်မှုကြောင့်သူပေါ်လာတယ်။သူပေါ်လာလိုက်တဲ့အခါမှာယောနိတော်အာယုနိတော်ဆိုတဲ့သူ့ရဲ့ဒီစင်ရင်ကိမှုပေါ်မှာမူတည်ပြီးတော့ဇောဆောင်လိုက်ရတဲ့ကုသိုလ်ဇောအကုသိုလ်ဇောကုသိုလ်စိတ်အကုသိုလ်စိတ်ဆိုတာဒီလိုဖြစ်သွားတယ်။ဒါစိတ်ရဲ့သဘာဝကိုရှင်းပြီးတော့ပြောတာနော်
။ဟုတ်ပါပါဗျာ
။စိတ်ဆိုဒီမှာအာယုံကိုတိတတ်တဲ့သဘောတစ်မျိုးလေးပဲရှိတယ်။ဒါကြောင့်မို့စိတ်ကိုတင့်လို့မှတ်တာ။ဟုတ
်ပါပါ
အခုလိုခွဲတာဒါပြန်ဆုံးရှိစေကုန်ကျေတရား27လို့ခွဲတာဝိပဿိက23လို့ဘာကြောင့်ခွဲတာတော့လို့ဆိုလို့ရှိရင်အခြေအနေတွေကြခွဲသွားတာရှိဖြစ်ပေါ်တဲ့နေရာမတူလို့ခွဲသွားတယ်ဖြစ်ချင်းမတူလို့ခွဲသွားတယ်ဒီနေ့စက္ကဝဉ္ဇဉ်စိတ်ဖြစ်ပြီးမှတန်တိဆိုင်ဆိုတာဖြစ်လို့ရတယ်တန်တိဆိုင်ဖြစ်ပြီးမှတန်တိရဏဆိုတာဖြစ်လို့ရတယ်ဟောဆက်နဲ့ဆက်နဲ့တည်းလို့ဖြစ်သွားတာအဲ့လိုဖြစ်ပုံရင်းမတူလို့တဲ့ကြောင့်အမျိုးကြီးကွယ်ပြားချမ်းသာပါလေသို့သောစိတ်မှန်နေရသည့်အာယုံကိုတည်ခြင်းသဘောကတွဲပြီးတခြားဘုရားမှာကောင်းတယ်ဆိုတဲ့ဝိပန္နမဖြစ်ဘူးတဲ့စိတ်ကစိတ်ရဲ့စွမ်းအားဟာဘယ်လောက်ပဲရှိရဲ့စေတသိက်တွေနဲ့ကောင်းတဲ့အခါကြလို့ရှိရင်စိတ်စွမ်းအားရဲ့ဒီကိတုတ်တက်တာပါလိမ့်မယ်အဲ့ဒါကြောင့်မို့လို့ဒီကိစိတ်ရဲ့အခြေခံသဘောတရားများကိုရှင်းလင်းပြီးတော့ဟောကြားလို့စိတ်ကိုလေ့လာသုံးသပ်ခြင်းဆိုတဲ့တရားဒီမှာပဲအကျဉ်းအားဖြင့်ဒီကုန်းချုပ်ပါပြီ။နောက်ထပ်ဆက်ပြီးတော့နေလာကြပါနော်
။ဘာလို့
လဲ။ဒါကြောင့်စိတ်အကြောင်းကိုသိပြီးတဲ့အခါကျတော့ဩတို့ရဲ့တဏ္ဍာမှာတို့ရဲ့နှလုံးသားထဲကိုဥက္ကောက်ထဲကိုစိတ်ဆိုတာရှိနေတာမဟုတ်ပါလား။ဆိုင်ရဆိုင်ရအကြောင်းတွေကြောင့်ဖြစ်တယ်။အကြောင်းမရှိလို့ရှိရင်ဒါတွေဖြစ်เสียအကြောင်းမရှိဘူး။အကြောင်းရှိနေခိုင်းတာဖြစ်တယ်လို့ကိုယ်စီကိုယ်စီသိရှိသဘောကျပြီးတော့လောကမှာတတဝါလို့ခေါ်ကြတယ်ခုမှမရှိဘူးသူဆိုင်ရဆိုင်ရအကြောင်းအထုတ်လို့ဒီအကျိုးများလာရှိနေတဲ့ကိုကြီးကိုကြီးသဘောကျပြီးတော့တရားသူတရားမြတ်ကိုမျက်မှောက်ပြင်နိုင်ကြပါစေကုန်သတည်းသာဓုသာဓုသာဓုသာ
ဓ
ုတတဝါများစွာ
တတဝါများစွာ
မြေ
ရန်ကွာဖြစ်ပေချသောနေဗာနံနေဗာဥက္ခောအေမြူရောတို့
ဒါတော့တရားထိတ်ခင်စိတ်ကောင်းဝိညာဉ်တော်ရဲ့များတို့သည်ယံသူပါရမီအစဉ်အဆက်မြင့်နေမြင်၍မလဲပုံသည်ဆန်းရောက်တော်မူကြပါစေကုန်သည်